of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာနေ့စမှာတက်တာရှင်များရှင် VOA American တက်ကနေ2023ခုနှစ် March 28ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်တွေကိုလိုင်းတိုမီတာ32 52တို့အပြင်လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မလေးမာကတောင်းယူတင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စုံမြင့်ပါဒီကနေ့ညပိုင်းထုတ်လွှင့်မဲ့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့မြန်မာစစ်ကောင်စီကရွေးကောက်ပွဲအကြောင်းပြုပြီးအကြမ်းဖက်မှုတွေပိုတိုးလာနိုင်တဲ့အကြောင်း ICG ကသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာလူသားမျိုးတွယ်စုပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေဟာစစ်တပ်နဲ့ဆက်ဆံနေကြောင်း AI အဖွဲ့ကြီးရဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်ပြည်စွေးနိုင်ငံမှာအစိုးရကတရားရေးကဏ္ဍပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုရပ်ဆိုင်းလိုက်ကြောင်းဝန်ကြီးချုပ်ကကြေညာလိုက်ပါတယ်အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါအလိမာရေ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်နေရာမှာတော့ကရင်ပြည်နယ်ဖောက်ပွန်အခြေစိုက်စစ်ကောင်စီတပ်စခန်းကို KNU တပ်ဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီး
မနေ့90လောက်တိုက်ပွဲဖြစ်ပြီးတော့စခန်းကိုရရှိသွားတာပေါ့အဲ့တော့စခန်းကိုမိရှုဖျက်ဆီးခဲ့တယ်လက်နက်ကြီးတွေအများကြီးရတယ် KNU အင်အား40လောက်ကျဆုံးတယ်
ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်ကိုစောမွန်ကပြောသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းကယားကရင်နီနယ်စပ်မှာတိုက်ပွဲတွေရက်ဆက်ဖြစ်နေတာသခိုင်းတိုင်းရွှေဘူကားကြီးဝန်းအနီးကပောက်ကွဲမှုအခြေအနေအပအဝင်စစ်ကောင်စီဥက္ကဋ္ဌမိတ်ကွန်းအပေါ်တုတ်ပြန်ချက်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနယ်နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါပါရှင်
ဒီကနေ့အင်ကာနေအမေရိကန်ပြည်ထောင်စုမှာသမ္မတဂျိုးဘိုင်ဒင်အွန်လိုင်းကနေဦးဆောင်ကျင်းပတဲ့ဒီမိုကရေစီဖိုရမ်မှာယူကရိန်းသမ္မတဗလိုဒီမာဇာလန်စကီနဲ့မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဦးဆောင်တဲ့ဆွေးနွေးပွဲအပိုင်းမှာနိုင်ငံဆောင်ကနိုင်ငံခြားရေးဝန်ကြီးတွေအပါအဝင်တက်ရောက်လာကြတဲ့သူတွေကယူကရိန်းကိုရုရှားကျူးကျော်တဲ့တစ်နှစ်ကျော်ကြာစစ်ပွဲအဆုံးသတ်ရေးအတွက်ဘာတွေလိုအပ်တယ်ဆိုတာသူတို့ရဲ့အမြင်တွေကိုပြောပြကြမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဒါကြောင့်ဒီကနေ့ဒီမိုကရေစီထိပ်သီးဆွေးနွေးပွဲမှာယူကရိန်းအရေးအပါအဝင်ကြဲကြဲပြန့်ပြန့်ဆွေးနွေးကြမှာဖြစ်ပါတယ်။ယူကရိန်းသမ္မတဇာလန်စကီကလည်းတနင်္လာနေ့ညပိုင်းကတိုင်းပြည်ကိုမိန့်ခွန်းပြောကြရမှာလွတ်လပ်မှုကိုထောက်ခံတဲ့ကျွန်တော်တို့ရဲ့ယက်တီချက်တွေဟာအမြဲတမ်းခိုင်မာနေပါတယ်လို့ပြောလိုက်ပါတယ်။ဒီတော့အတွင်းမှာအမေရိကန်ပြည်ထိုင်နေတိုးနဲ့ဥရောပသမဂ္ဂ EU တို့ကစီးပွားရေးနဲ့နိုင်ငံရေးဖိအားတွေပေးနေတဲ့အတွက်ကြောင့်ရုရှားနျူကလ িয়ার လက်နက်တွေကိုမိမိတို့နိုင်ငံကိုဖြန့်ကျက်ချထားဖို့လက်ခံလာစေတယ်လို့ဘယ်လရုစ်နိုင်ငံကပြောကြားလိုက်ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံကိုရုရှားဘက်ကပစ်ခတ်နေတဲ့မစ်ဆိုင်းရော့ကက်တွေထဲမှာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကထုတ်လုပ်တဲ့ chip layer စစ်ပစ္စည်းအစိတ်အပိုင်းတွေပါဝင်နေတယ်လို့လက်နက်ရေးရာကျွမ်းကျင်သူတွေကပြောပါရယ်ရုရှားကျူကျော်စစ်စတင်ပြီး9လအတွင်းပစ်ခတ်တဲ့မစ်ဆိုင်းအရေအတွက်ဟာ3650ကျော်ရှိခဲ့ပြီးအဲ့ဒီမစ်ဆိုင်းအများစုဟာအနောက်နိုင်ငံလို့ micro electronic နည်းပညာအပေါ်မှီကိုအားထားနေရကြောင်း Royal United Service Institute RUSI က Gary Somerville ကပြောပါရယ်ရုရှားတွေဟာဒီလိုအစစ်မြစ်နည်းပညာသုံးပြီးဖန်တီးထားတဲ့ chip တွေထုတ်လုပ်နေနိုင်တဲ့အနေအထားမရှိသလိုရှိရင်တော့မှဒီလက်နက်တွေမှာပါဝင်တဲ့ chip တွေလို့အရေးအသွေးမျိုးဖန်တီးနိုင်တဲ့နည်းပညာမရှိသေးဘူးလို့လည်းသူကပြောပါရယ်ဒီ chip တွေအသုံးပြုတဲ့လက်နက်တွေထဲမှာရုရှားအစစ်မြစ်ဆုံးလက်နက်တွေထဲမှာပါဝင်တဲ့ cruise missile Iskander 9M727 အမျိုးအစားလည်းပါဝင်ပါတယ်။ယူကရိန်းကိုရုရှားကပစ်ခတ်တဲ့မစ်ဆိုင်းတချို့ရဲ့အစိတ်အပိုင်းတွေကို RUSI ပညာရှင်တွေကလေ့လာခဲ့ရကနေ American, Dutch, Germany ကုမ္ပဏီထုတ် chip တွေနဲ့စာကစ်ပြားလေးတွေကိုရုရှားမစ်ဆိုင်းမှာတပ်စစ်အသုံးပြုထားကြောင်းသိရတာပါ။ယူကရိန်းမြို့တော် Kiev ကိုပစ်ခတ်တဲ့ KH-101 cruise missile တွေမှာဆိုရင်နိုင်ငံသားတိုင်းပြည်တွေကနေထုတ်လုပ်တဲ့အစိတ်အပိုင်း30ခုထိတပ်စစ်အသုံးပြုထားကြောင်းလည်းပညာရှင်တွေကထောက်ပြပါတယ်ရှင်။
နိုင်ငံကအတိုင်းဝိုင်းအနေနဲ့ယူကရိန်းပြည်သူတွေနဲ့သွေးစည်းညီညွတ်မှုကိုပြသတာဟာကဘာပေါ်ကပရိပခတွေကိုတုံ့ပြန်တဲ့အခြေခံစံပြပုံစံဖြစ်တင်ပြီးတခြားနေရာကပရိပခတွေနဲ့မတူချွင်းချက်သဘောမျိုးမဖြစ်တဲ့အကြောင်း Amnesty International လူအခွင့်အရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ် မြန်မာအပါဝင်အီသီယိုးပီးယားယီမင်အာဖဂန်နစ္စတန်လိုတခြားနေရာကပြစ်ပကတွေတုံ့ပြန်ရမှာယူကရိန်းအရေးလိုအင်တိုက်အားတိုက်တုံ့ပြန်ကြဖို့မနေ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာထောက်ပြဝေဖန်သွားပါတယ
် Solidarity is owed to the Ukrainian people but it is also owed to the people of Palestine to the people of Eritrea to the people of Myanmar and that
Ukraine ပြည်သူတွေနဲ့အတူတွေးဆညီညွတ်မှုကိုပြသလိုတဲ့တစ်ချိန်တည်းမှာပဲတခြား Palestine Eritrea မြန်မာနိုင်ငံကပြည်သူတွေနဲ့လည်းတွေးဆညီညွတ်မှုကိုပြသဖို့လိုအပ်ပါတယ်မနှစ်2022ခုနှစ်ကဒါမျိုးမဖြစ်ခဲ့ပါဘူး2022ခုနှစ်မှာမြင်းပြိုင်တစ်ခုလိုဖြစ်စဉ်မျိုးတွေနဲ့လှေနံတစ်ပတ်နင်းတဲ့ချင်းကပ်မှုတွေကိုအရင်ကတည်းကပိုတွေးခဲ့ရတယ်ဆိုပြီးAmnesty International အဖွဲ့ကြီးရဲ့အတွင်းရေးမှူးချုပ် Annette Colin-Mack ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါခင်ဗျာ
စစ်လက်နက်တုံးကြီးတွေကိုပို့တိုးပြီးစမ်းသပ်ပစ်လွတ်နေတဲ့မြောက်ကိုရီးယားနိုင်ငံမှာနျူကလ িয়ার လက်နက်ထုတ်လုပ်ရမှာပါဝင်တဲ့ပစ္စည်းအစိတ်အပိုင်းတွေကိုတိုးမြင့်ထုတ်လုပ်ဖို့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကလိုလားနေတာပါမနေ့ကမြောက်ကိုရီးယားနျူကလ িয়ার လက်နက် Institution ကသိပ္ပံပညာရှင်တွေနဲ့မြောက်ကိုရီးယားခေါင်းဆောင် Kim တို့တွေ့ဆုံချိန်မှာအခုလိုပြောဆိုခဲ့ပြီးနိုင်ငံပိုင်သတင်း Agency KNCA ကသတင်းထုတ်ပြန်ခဲ့တာပါ Washington 31လို့ပေးအမည်ပေးထားတဲ့ထိပ်ဖူးတွေအပါအဝင်တခြားဒုံးကြီးထိပ်ဖူးအမျိုးမျိုးကိုကင်ဂျိုအန်စစ်ဆေးကြည့်ရှုနေတဲ့ဓာတ်ပုံတွေကိုလည်းအဲ့ဒီသတင်းမှာဖော်ပြထားပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေရဲ့ပူးရက်စီရေးလေးချင်းမှုတွေကိုကျူးကျော်ရန်စားမှုအဖြစ်မြောက်ကိုရီးယားကရှုမြင်ခဲ့ပြီးတာတိုပစ်ဒုံးကျည်တွေကိုမကြသေးခင်ရပ်ပိုင်းတွေကဇက်တိုက်ပစ်လွတ်စမ်းသပ်ခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505နေပြီးတော့ထိုးလင်းပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကျင်းပတဲ့ရွေးကောက်ပွဲကြောင့်အကြမ်းဖက်မှုတွေသာတိုးလာစေပြီးရွေးကောက်ပွဲအကြောင်းပြဖိနှိပ်မှုတွေလည်းပိုပြီးတော့များလာနိုင်တဲ့အကြောင်းနိုင်ငံတကာပြည်ပကလေးလာရေးအဖွဲ့ကြီး ICG ကသတိပေးထားပါတယ်။ရွေးကောက်ပွဲဟာယုံကြည်စိတ်ချလို့မရသလိုလက်ခံနိုင်စရာလည်းမရှိတဲ့အကြောင်းနဲ့ရွေးကောက်ပွဲကိုအကြောင်းပြပြီးဆန့်ကျင်တဲ့အဖွဲ့အစည်းတွေကိုဖိနှိပ်ဖို့စစ်ကောင်စီဘက်ကတိုးလှုပ်လာနိုင်တဲ့အကြောင်းကို A Road to Nowhere The Myanmar Regime Stage Managed Election ဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာတစ်စောင်ဒီကနေ့ထုတ်ပြန်လိုက်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပါဝင်စစ်ကောင်စီကိုစန့်ကျင်ကြတဲ့အတိုက်ခံအဖွဲ့အစည်းတွေကရွေးကောက်ပွဲကိုလက်မခံတဲ့အကြောင်းပြောဆိုခဲ့ပြီးဖြစ်ပါတယ်။တချို့နေရာတွေမှာရွေးကောက်ပွဲအတွက်မဲဆင်းပြည်စုစုတွေအသက်ခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့လည်း ICG ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လုံခြုံရေးအရာလောလောဆယ်ရွေးကောက်ပွဲကျင်းပရမယ့်ရက်ကိုစစ်ကောင်စီဘက်ကအတိအကျကြေညာတာမရှိသေးပါဘူး။ဒါကြောင့်ရွေးကောက်ပွဲကျင်းပဖို့ကြိုတင်ပြင်ဆင်တဲ့အနေနဲ့နိုင်ငံရေးပါတီတွေမှတ်ပုံတင်ကြဖို့ဥပဒေပြင်ဆင်သတ်မှတ်တာမဲဆင်းအသည့်တောင်းခံတာတွေကိုပြုလုပ်နေပါတယ်။အနောက်နိုင်ငံတွေကနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့ဩဇာသက်ရောက်မှုတွေကိုသုံးပြီးရွေးကောက်ပွဲကိုအတင်းအကျပ်အင်အားသုံးမကျင်းပနိုင်အောင်စစ်ကောင်စီကိုတောင်းဆိုကြဖို့နဲ့ရွေးကောက်ပွဲဟာတရားမဝင်ဘူးဆိုတာကိုပြင်းပြင်းထန်ထန်အသိပေးကြဖို့ ICG ကတိုက်တွန်းထားပါတယ်။ရပ်ဆိုင်ထားဖို့တောင်းဆိုကြသလိုတစ်ချိန်တည်းမှာပဲရွေးကောက်ပွဲကိုပြစ်မှတ်ထားတိုက်ခိုက်တာတွေကိုပြတ်ပြတ်သားသားဆန့်ကျင်ကြဖို့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အတိုက်ခံအဖွဲ့အစည်းတွေကိုလည်း ICG က ICG အစီရင်ခံစာမှာတောင်းဆိုထားပါတယ်ခင်ဗျာ။
2022ခုနှစ်အတွင်းမြန်မာနိုင်ငံမှာပဋိပက္ခတိုးလာပြီးစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုလို့သတ်မှတ်နိုင်တဲ့အကြမ်းဖက်မှုတွေရှိခဲ့တယ်လို့စစ်တပ်ရဲ့ဖိနှိပ်မှုနဲ့အခြေခံအခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေခဲ့တဲ့အကြောင်း Amnesty International အဖွဲ့ကြီးကမနေ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြပါရယ်။ကုန်စည်နှုန်းစွန့်အင်လောင်စာဆေးတိုးမြင့်မှုတွေကြောင့်ကျန်းမာရေးနဲ့တခြားလူမှုရေးဆိုင်ရာကိစ္စတွေထိခိုက်ပြီးအကြက်တဲတွေပုံမှုရင်ဆိုင်ရတယ်လို့စစ်တပ်ရဲ့ထိုးစစ်ဆင်မှုတွေကြားအရက်သားတွေယာနဲ့ တည်ဆုံခဲ့ရတဲ့အခြေအနေနဲ့လူတွေအစုလိုက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတာတွေကိုအစိုးရခန်းစာမှာဖော်ပြထားပါတယ်။အရက်သားတွေကိုပြစ်မှတ်ထားပြီးမစင်မကျင်ထိုးစစ်ဆင်ပြစ်ခတ်မှုတွေနဲ့စစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်အရက်သားတွေရာနဲ့ချီတည်ဆုံခဲ့ရတာကိုအစိုးရခန်းစာကအလေးပေးရေးသားပါတယ်။အတိုင်းအခမ်းနိုင်ငံရေးခေါင်းဆောင်တွေလူအခွင့်အရေးလှုပ်ရှားသူစုစုပေါင်း1000ကျော်ကိုစွဲချက်တွေအမျိုးမျိုးတင်ပြီးတရားမျှတမှုမရှိတဲ့ရုံးတင်စစ်ဆေးမှုတွေနဲ့ထောင်ဒဏ်တွေအမျိုးမျိုးချမှတ်ခဲ့တာကိုလည်းထည့်သွင်းရေးသားထားတာပါ။အကျဉ်းဆောင်တွေထဲမှာလည်းဖမ်းဆီးခံရသူတွေပေါ်နှိပ်စက်ညှဉ်းပန်းမှုတွေရှိခဲ့ပြီး၄ဦးကိုနိုင်ငံရေးအရာအပြစ်ရှာတဲ့စွဲချက်တွေနဲ့မျှတတဲ့ရုံးတင်စစ်ဆေးမှုတွေမပေးဘဲတည်တံစီရင်ခဲ့တဲ့အကြောင်း Amnesty International အဖွဲ့ကြီးရဲ့အစိုးရခန်းစာမှာရေးသားထားပါတယ်ရှင်။
အငင်းပွားစရာဖြစ်နေတဲ့တရားစီရင်ရေးခန္ဓာပြုပြင်ပြောင်းလဲရေးအစီအစဉ်ကိုဆိုင်းငံ့လိုက်တဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျာမင်နေတန်ယာဟုကပြည်တွင်းစစ်ဖြစ်မှာရှောင်ရှားတဲ့အခွင့်အရေးတစ်ခုအဖြစ်ပြောကြားလိုက်ပါတယ်။အစိုးရကတရားစီရင်ရေးခန္ဓာပြုပြင်ပြောင်းလဲမဲ့အစီအစဉ်ကိုနိုင်ငံအနှံ့၂ရက်ကြာစန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အစ္စရေးဝန်ကြီးချုပ်ကသူ့ရဲ့အစီအစဉ်ကိုရပ်ဆိုင်းလိုက်ကြောင်းတင်းလာနေကအခုလိုကြေညာလိုက်ပါတယ်
။အနီאינני מוכן לקרוע את העם לגזרים. במשך 3 חודשים קראתי פעם אחר פעם
ישראל פידורי ကိုတွေးကွဲအောင်ကျွန်တော်မလုပ်ခဲ့ပါဘူးကျွန်တော်ဟာ3လတိုင်တိုင်ပြည်သူတွေနဲ့ထပ်ခါတလဲလဲစကားပြောစာရင်းအချိန်ချင်းဖတ်ပြီးအဖြေရှာခဲ့ပါတယ်ကျွန်တော်တို့အားလုံးညီအကိုတွေရဲ့ရှေ့မှာရပ်တည်ရပါမယ်ဒီနေရာကနေကျွန်တော်ပြောလိုပါတယ်ပြည်တွင်းစစ်မဖြစ်စေရပါဘူးလို့အစ္စရေးဝန်ကြီးချုပ်ကပြောသွားတာပါဒါအပြင်တရားရေးကဏ္ဍပြုပြင်ပြောင်းလဲတာကိုအတည်ပြုဖို့အတွက်သူဆုံးဖြတ်ခဲ့ပေမဲ့ကြဲကြဲပြန့်ပြန့်အားလုံးသဘောတူညီချက်ရရှိဖို့ကြိုးစားပြီးတောင်းဆိုခဲ့ပါတယ်လို့လည်းစိတ်လှုပ်ရှားမှုအပြင်နဲ့ပြောဆိုသွားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတာမိုင်းတန်နစီပြည်နယ်နက်ရှယ်မြို့ကပုဂ္ဂလိကခရစ်ယာန်မူလာရန်ကြောင့်ကိုမနေ့ကဝင်ရောက်ပစ်ခတ်မှုဟာမိသားစုတွေအတွက်ကြေကွဲပွေရာဖြစ်ပြီးတိုက်ခိုက်ရေးလက်နက်ကင်ဆောင်မှုတာဏင်ချက်ကိုအတည်ပြုဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။တနက်ကိုင်းအကြမ်းဖက်မှုကိုရပ်တန့်ဖို့ပို့လှုံ့ဆောင်ရမှာဖြစ်တယ်လို့ဒီလိုအကြမ်းဖက်မှုဟာလူမှုအတိုင်းဝိုင်းစားစိတ်ဝမ်းကွဲစေပါတယ်။ကျောင်းတွေကိုအကျဉ်းထောင်တွေအဖြစ်မပြောင်းလဲနိုင်အောင်ကာကွယ်ပေးဖို့ပို့ပြီးလှုံ့ဆောင်ဖို့လူကြောင်သမ္မတဘိုင်ဒန်ကပြောပါတယ်။ဒါကြောင့်ခြေမုံရင်းလက်နက်တာမြင့်ဖို့အဆိုပြုထားတာကိုအတည်ပြုပေးဖို့လွှတ်တော်ကိုထပ်မံတောင်းဆိုပါတယ်လို့လည်းတမရဘိုင်ဒန်ကပြောပါတယ်။မနေ့ကအမျိုးသမီးတနတ်သမားဟာကျောင်းကိုတိုက်ခတ်မှုမတိုင်ခင်အသေးစားထောက်လှမ်းမှုတွေပြုလုပ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်မအလေးမာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးတော့ KNP နဲ့ဖပွန်အခြေဆိုင်စစ်ကောင်စီတပ်စခန်းကို KNU တပ်ဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အခြေအနေသတင်းပြပုချက်ကိုစပြီးပြောပြပေးပါမယ်။ KNP နဲ့ဖပွန်ခရိုင်ဒေသခေါ်မူထရခရိုင်မှာမြမစစ်ကောင်စီအခြေဆိုင်စခန်းတစ်ခုကိုဒီကနေ့အစောပိုင်းမှာ KNU အမျိုးသားအစည်းအရုံးရဲ့ KNL တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်း KNU ကပြောပါရယ်။စစ်ကောင်စီရဲ့အဓိကစစ်စခန်းကိုတိုက်ခတ်တာမှာထိခိုက်ကြဆုံးမှုတွေရှိခဲ့ပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူး။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရယ်ရှင်
။ KNU အမျိုးသားအစည်းအရုံးတက်မာငါထိန်းချုပ်နယ်မြေထဲမှာရှိတဲ့တန်လွင်မြစ်ဘေးမှာစခန်းချထားတဲ့မေခါထစစ်ကောင်စီစခန်းကြီးတစ်ခုကိုမတ်လ28ရက်နေ့မနေ့က KNL တပ်တွေကဝင်ရောက်တိုက်ခတ်ခဲ့တယ်ဆိုပြီး KNU ကပြောပါတယ်။ဒီသတင်းနဲ့ပတ်သက်လို့ KNU သတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံဖလိုကလဲဆေးကအခုလိုပြောပြပါတယ်
။ဟုတ်ကဲ့ကျွန်တော်တို့လည်းပဲမြေကြီးသတင်းရရတာပေါ့နော်။ဟိုမနေ့6နိုင်လောက်ကဟိုစခန်းကိုစပြီးတော့ဟိုဖိတ်တော့မကြဘူးလို့ဟိုစခန်းကိုပြန်ရရှိတာပေါ့နော်။အဲလိုပဲကျွန်တော်တို့မြေကြီးသတင်းရသိရှိရမှာပေါ့။ဟုတ်ကဲ့ဒီတော့ညာလည်းပဲထိခိုက်ကြံရနဲ့ပါပြီးရရှိလဲဘလို့ဆုံဆုံးမှုတွေရှိတယ်လဲဆိုတာတော့ကျွန်တော်တို့ဟိုကျင်းနံတော့တက်မဟာကကျင်းနံကတော့မလာဘူးဖြစ်နေတာပေါ့နော်အဲ့ဒ
ါပြီးတော့ကော်ရေးတက်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကတော့ဒီစကန်းဟာစီအရအရေးပါတဲ့စကန်းတစ်ခုဖြစ်တယ်လို့လဲဆိုပါတယ
်အဲ့ဒီစကန်းဒီမနေ့6နာရီ CNL တက်မဟာဖွဲ့နဲ့ပူးပေါင်းဖွဲ့ပေါ့နော်ဝင်ရောက်တိုက်တဲ့ခံကြမှာစကန်းကိုမနေ့50လောက်တိုက်ပွဲဖြစ်ပြီးတော့စကန်းကိုရရှိသွားတာပေါ့အစကောင်မီဟိုမီရှိုဖြစ်စီခဲ့တယ်လက်နဲ့လေလေအများကြီးရတယ်ရန်သူအင်က40လောက်ကျဆုံးတယ်ဒီကကဘယ်လောက်ရေးပါတန်လူမြင့်ရှေ့ခံအနောက်ခံကိုသုံးမိုးနိုင်တဲ့ဟိုစခန်းတစ်ခုပေါ့ဟုတ်ကဲ့အဲ့ဒီအင်ကမဟုတ်စခန်းလည်းအင်ကကြီးတယ်လေ ไอ้เนี่ยเป็นไอ้โอ้ชื่อนั้นเป็นไอ้สักครั้งนึงเนี่ยอ่าแต่ว่าเอ็มอ่ะเวะดูเนี่ยชุดเนี่ยที่เองอ่ะนี่เวะซื้อจองถอดอ่ะเนี่ยไอ้เต็มมาสักครั้งบ่ชื่อนั้นเนี่ยเต็มมาสักครั้งปูอ่ะปูอ่ะกงกงเนี่ยบ่ไอ้เนี่ยวนแต่แล้วตัวอธิญาว่ะ
ที่ไก่เตซ้มหมู่นี่เนี่ยปัดตะโลตีจาอติปุโลไม่ยะได้ดิโล KNU เนี่ยไต่ไข่หมู่ตะเนเนี่ยปัดตะโลสิกกองสีบักก็တော့ละตะล้อตะเนทุบเปลี่ยนน่ะไม่ရှိได้บ่าวဒီสักครั้งหาตันลွင်မြစ်ပေါ်มาลงแม่ရေကာတာစီမံကိန်းတွေလုပ်နိုင်ဖို့နယ်စပ်မှာအရေးပါတဲ့စခန်းတစ်ခုဖြစ်တယ်လို့လည်း KNU ရဲ့ဒုတိယပြန်ကြားရေးတာဝန်ခံဖတူကလေးစေးကတော့ပြောပါတယ်
။ဟိုကနယ်စပ်ထိန်းချုပ်မှုတွေရေးပါတယ်လို့ပဲကျွန်တော်တို့ကပြောနာနေတယ်။အဲဒါတော့စီရင်ရဒီထက်ယူစီကဘယ်လိုရှိမလဲဆိုတော့ကျွန်တော်အနေနဲ့သိတော့နားမယူဘူး။အဲဒီစခန်းကကျွန်တော်တို့ဘန်ဘလော့ဘူဌာနကျင်းချပါပြီးနောက်ပိုင်းမှာ90နဲ့စီ95လောက်မှလာပြီးတော့ပြီးသားတယ်အခြေချခဲ့တာပေါ့ဟုတ်အခြေချတော့အဲဒီလိုညာလိုက်တဲ့ခန်းကဟို92လောက်ကလေးကကျွန်တော်တို့ဟိုကအခက်မှန်ကြည့်တာက92ကတည်းကကြီးခိုင်းရဲ့ပြည်လို့ရဲ့ဟိုမြန်မာရဲ့တောင်းတဲ့ပေါင်းတော့တလင်းလေးပုံပါကြီးအဲ့ဒီဆောက်ဖို့ဒီမိုင်းရဲ့အမဒီနဲ့ဟာဒီအောက်ဒီမှာရှိတဲ့ဓာတ်ငွေစုတွေနဲ့အားရှိတယ်။အဲဒါကြောင့်မို့ဒီကရတီစာဖို့တဲ့စူပါရေးဆိုင်ရာယူပါတယ်လို့ကျွန်တော်တို့ဒီလိုပဲနားလည
်။မေခါထစစ်ကောင်စီစခန်းဟာတန်လွင်မြစ်ပေါ်မှာဖြတ်တန်းသွားလာနေတဲ့အရက်သားလေတွေကိုရိတ်ခါတောင်းရမ်းတာချင်းချောက်ပစ်ခတ်တာတွေလှုပ်လေရှိတဲ့စခန်းတစ်ခုဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် KNU ထိန်းချုပ်နယ်မြေတွေကစစ်ကောင်စီရဲ့စခန်းကြီးတွေကစခန်းငယ်တွေပါအပါဝင်စခန်း10ခုလောက်ကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဖျက်ဆီးသိမ်းပိုက်တာတွေလုပ်ခဲ့တဲ့အထက်မှာတိမှုထစခန်းနဲ့သေပဘိုးစခန်းတွေဟာစစ်ကောင်စီအတွက်လက်နက်ကောလူရင်အားကောဆုံးရှုံးမှုတွေများတဲ့စခန်းတွေဖြစ်ခဲ့ပါတယ်။အခုမေခါထစခန်းကလည်းလူရင်အားများတဲ့စခန်းတစ်ခုလည်းဖြစ်ပါတယ်ရှင်။
ကင်ပြည်နယ်ဖောက်ပုံအခြေဆိုင်စစ်ကောင်စီတပ်စခန်းကို KNU တပ်ဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အခြေအနေသတင်းပေးပို့ချက်ကိုမိုင်အေးမှပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲရှမ်းကယား KNU နယ်စပ်ဘက်ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုလည်းဆက်ပြီးပြောပြပေးပါအောင်မယ်။ရှမ်းကယားနယ်စပ်မှာရက်ဆက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ခုတလောဖြစ်တဲ့တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေရင်နဲ့ပုံမိုတိုက်ခတ်နှိပ်ကွပ်လာတယ်လို့ KNDF က VOA ကိုပြောပါရယ်။ဒီတိုက်ခတ်မှုတွေကြောင့်အပြစ်မဲ့အရသာပြည်သူတွေလည်းအရင်ကထက်အိုးပြစ်အိမ်ပြစ်ပြေးလွှာနေကြရပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုစုံဝင်းလိုင်ကပြောပြပေးပါရှင်
။အခုမတ်လဇန်ကလေးကကယားပြည်နယ်ဒေသခေါ်ကင်းနီပြည်နယ်ဒီမော့ဆိုမြို့နယ်အရှိဘက်ချမ်းရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နဲ့ဖဲခုံတို့ဘက်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။ခုချိန်ထိရက်ဆက်ဆိုသလိုဂျိုကြားဂျိုကြားတိုက်ပွဲဖြစ်ပွားနေသေးပဲလို့ KNDF ကင်းနီအမျိုးသားများကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူတူက VOA ကိုပြောပါတယ်
။ဟောတပ်ပြည်ကဒီကဒီခုတော့တပ်ပြည်အိုင်းအပေါ်ရတဲ့တော့ဒီတဲ့ပိုင်းတိုင်းချက်လိုက်ဒီလိုပြင်တာအဲရက်ရက်မလာလို့ဒီဘောတော့ဟောဖြစ်တယ်ဟုတ်ဖြစ်တာသူတန်းကြည့်နေတော့ဒီကဒီဘောဆိုပြတဲ့ရှိဖက်ချမ်းရယ်ခုနပြောတဲ့ဒီဒီလောင်းတဲ့ဆက်ပြီးတော့အဲ့မှာတော့ရှိနေဟုတ
်အခုတလောဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအတစုံတရာထုတ်ပြန်တာမရှိသေးပါဘူးအခုဖြစ်တဲ့တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းနဲ့ပုံမှန်တိုက်ခတ်လာတယ်လို့ KNDF ကပြောပါတယ်
ဒီတိုက်ပွဲဒီမှာဆိုလို့ရှိရင်လေကြောင်းတုံးပြမှုကစတိုက်ဖြစ်လာတယ်ပေါ့လေဟိုနေ့စဉ်ရဆက်လို့တော့ပြောလို့ရတာပေါ့လေကြောင်းတုံးပြမှုကိုသူတို့တော်တော်လေးဟိုအားဆိုင်ပြီးလုပ်လာစီတယ်တော့တိုက်ပွဲဒီမှာဆိုလို့ရှိရင်ဒီရက်ပိုင်းထဲမှာဆိုလို့ရှိရင်ကျွန်တော်တို့လေနဲ့လာပြတာမျိုးမရှိဘဲတောက်ချောက်ကင်းထောက်တွေဝဲနေတယ်ပေါ့နော်ဝဲနေရမျိုးရှိတယ
်ဒီတကန်နေဟာတိုက်ပွဲကြောင့်ပြေးလွှားနေရတဲ့အတွက်ဒုက္ခမျိုးစုံကြုံနေကြရတာပါဒါကြောင့်ငြင်းချမ်းကျင်နေပြီလို့အခုလို့ပြောပါတယ်
ငင်းချမ်းချင်တော့ဒီရလေဒီနေ့မဟုတ်တော့ဘူးဒီနေ့ကျော်နည်းနည်းမိပါတော့ရှိနေပြီကျော်ဒီနေ့ကျော်အကျေချင်ရမှာလေဒီကိုအရလည်းဒီလိုဖြစ်နေတယ်ဆိုတော့အဲ့တော့မသိသေးဘူးပေါ့နော်တင်ရောက်လဲခါကျရင်အရရှိအောင်မလားမရှိတော့ဘူးလားအဲ့ဒါလည်းဒီမျိုး
အထူးကတော့ဒီတိုက်ပွဲကြီးရဲ့ကြီးဖို့ပေါ့နော်တိုက်ပွဲကြီးမှလည်းအရာအလုံးကဆီပြီးမှာပေါ့
မဆိုင်တဲ့အပြစ်မဲ့အရသာပြည်သူရှိရဘက်ကိုစစ်ကောင်စီအနေနဲ့ပြစ်မှတ်ထားမတိုက်ခိုက်ဖို့ KNDF ကပြောပါတယ်
တဲ့နမဲ့ပြည်သူတွေကိုတက်ကောင်စီကအနေကြီးနဲ့ပြစ်ခတ်တာမျိုးတွေနောက်တစ်ခုကဒီလေချောင်းနဲ့ပုံကျဲတိုက်ခိုက်တာမျိုးတွေကိုမလုပ်ဖို့စဉ်းစားတင်တယ်ပေါ့လေတကယ်တော့ပြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဖြစ်နေပြန်ပါကျွန်တော်တို့လည်းသူနဲ့တိုက်လို့ရတယ်ပေါ့အပန်းဆိုင်တဲ့ပြည်သူလူထုတွေကိုကျွန်တော်တို့ဟိုစစ်မှတ်ထားတဲ့တိုက်ခိုက်မျိုးတွေကိုလက်နောက်ကတော့ဆင်းပို့ပြုံးလဲပတ်သက်ပြီးဟောကြ
ဒီပြည်ပခရေကြောင့်တောင်းတဲ့ခြေတဲ့ဒေသခံတွေကလည်းတနည်းအားဖြင့်တနည်းအားပြောင်းရွှေ့နေကြရပါတယ်။ဒါကြောင့်စစ်ဆောင်တွေရောက်လာရင်ဒေသခံလူစုတွေအနေနဲ့လည်းလက်ခံကူညီပေးကြဖို့ KNDF ကတိုက်တွန်းထားပါတယ်ခင်ဗျာ။ရှန်ကယာကင်းအနေနဲ့ဇက်ဗမာတိုက်ပွဲတွေရက်ဆက်
ဖြစ်ပွားနေတဲ့အခြေအနေတွေပြပူကြကိုကိုယ်စားဝန်လံပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့စကိုင်းတိုင်းရွှေဘိုကားကြီးဝန်အနေကပောက်ကွဲမှုနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုဆက်ပြီးတော့ပြောပြပေးပါမယ်။စကိုင်းတိုင်းရွှေဘိုမြို့အထွက်ကားကြီးဝန်အနေနဲ့မူးပေါင်ပေါ်မှာပောက်ကွဲမှုဖြစ်သွားခဲ့တာကြောင့်နှစ်ဦးသေဆုံးပြီးဒေသခံအယောက်20ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရသူတ မြင်တွေကပြောပါတယ်။ရွှေဘုံမျိုးကပောက်ကွဲမှုအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမဆုမှုပြပြပေးပါရှင်
။စကိုင်းတိုင်းရွှေဘုံမျိုးအထွတ်မှာရှိတဲ့စူပေါင်းကားကြီးဝင်းရဲ့အနောက်ဖက်နဲ့ကားဝင်းမြောက်ဖက်မူးပေါင်တရားပေါင်ပေါ်မှာမတ်လ28ရက်နေ့မနက်9နာရီကျော်မှာပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုတွေအတွင်းမှာနှစ်ဦးသေဆုံးပြီးတော့လမ်းသွားလမ်းလာဒေသခံအမျိုးသား10ဦးနဲ့အမျိုးသမီး10ဦးစုစုပေါင်း20ဦးထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒဏ်ရာရရှိတဲ့သူတွေထဲမှာတော့အသက်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်ပါတယ်။အသက်အန္တရာယ်စိုးရိမ်ရတဲ့ဒဏ်ရာရရှိသူက6ဦးရှိတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။တေဆုံးထံရရမှုတွေနဲ့ပတ်သက်လို့မြေပြင်မှာကူညီကယ်ဆယ်ပေးနေသူတူဦးကအခုလိုပြောပြပါဗျ။အ
ဲ့မှာချင်းရိုက်ကြကယောက်ျား10ယောက်ကလေး2ယောက်မိန်းမ6ယောက်ဒီ20ပါဗျ။ယောက်ကတော့သူ့ဘာမှလည်းစုံစားရှိသေးလို့မစုံပါဘူးဗျ။နောက်တော့6ယောက်ကလည်းစုံရပါတယ်ဗျ။အဲ့တိုက်ရဲ့6ခီးကတိုက်ရဲ့6ခီးကမှာလူက18ယောက်ပါ။ဥပပေါင်းပေးတာကလုံးကွဲတာကဒိုင်းနာကုံကုံရွာနေပြီးတော့2ယောက်ပါအလုံးစုံ2ခီးကြိုက်ပါတယ်။
တေဆုံးသွားတဲ့သူဟာတောင်တင်းချေးရွာသားဒေသခံတူဖြစ်ပါတယ်။စိုးရင်ရတဲ့ကလေးငယ်တူနဲ့အမျိုးသား9ဦးကိုရွှေဘိုကနေမန္တလေးစစ်ရုံကိုပို့ဆောင်ကူတာပေးနေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ဒဏ်ရာစိုးရင်ရလို့မန္တလေးအထိပို့ဆောင်ပြီးတော့ကူတာပေးနေတဲ့အထက်ကအသက်9နှစ်အရွယ်ကလေးငယ်တူကတော့မန္တလေးစစ်ရုံမှာတေဆုံးသွားတယ်လို့တေဆုံးသွားတဲ့ကလေးငယ်ရဲ့ဆွေမျိုးနှီးဆက်သူတူကအတည်ပြုပြောပါတယ်။ရွှေဘိုစုပေါင်းကားဝင်းဟာရွှေဘိုမြို့ရဲ့တောင်ဘက်မှာရှိပြီးတော့မြို့အထွတ်မူးပေါင်ဘေးမှာရှိတာလည်းဖြစ်ပါတယ်။ပောက်ကွဲခဲ့တဲ့နေရာကတော့လူအသွာအလာများတဲ့နေရာဖြစ်ပြီးတော့လူစီကားတဲ့အချိန်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မိုင်းပောက်ကွဲတာကိုကိုယ်တိုင်မြင်သိခဲ့သူတဦးကို VOA ကဆက်သွယ်မေးမြန်းရမှာတော့သူကြုံတွေ့ခဲ့ရတာကိုအခုလိုပြောပြပါတယ်
။တော့မူးတရားပေါ်မှာချင်းပေါ့အဲမိုင်းခဲ့တာချင်းထဲတာရှိတယ်အဲ့နိမျိုးကွဲသွားတာဘယ်သူကချတယ်ဆိုတော့တခြားမသိလိုက်ချင်းကနေကွဲတယ်ဆိုတော့သိလိုက်တယ်အတန်ကတော့ချေတယ်အဲ့ဒီရေကြီးပါတူဒီဈေးဝယ်လာတဲ့ဟာကြီးနဲ့အဲ့နားမှာရေချူးပါနေလို့တဲ့ဈေးတစ်ဖက်ဆိုင်တယ်ဟာကြီးကတစ်ဖက်ဆိုင်ရှိတယ်အဲ့နားမှာပြရတဲ့ရေရှိသွားလာနေဟာကြီးလည်းအများကြီးပဲလေအဲ့ဆိုဘိုင်းကွဲတာနဲ့ဒီလူစုပါနေဆိုကွဲတာအဲ့လိုမျိုးဖြစ်ပုံများပါတယ်ဒီကကြတော့အဲ့နားလေးပါနေကျွန်တော်ရှေ့မှာနေကအမှုတော်တော်များတယ်
ပောက်ကွဲတဲ့နေရာအနီးမှာစစ်တပ်တပ်ဆွဲထားတာမရှိသလိုပောက်ကွဲချိန်မှာစစ်သားတွေဖြတ်တန်းသွားလာတာမရှိဘူးလို့လည်းဒေသခံတွေကပြောပါတယ်။မိုင်းပောက်ကွဲတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးသလိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။မတ်လ25ရက်နေ့ကလည်းရွှေဘိုမြို့တက္ကနန်းကျေးရွာနဲ့ဇီရောကျေးရွာအကြားမှာမိုင်းပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပြီးတော့တန်ဃာတော်တစ်ပါးပါဝင်ဒေသခံ9ဦးထိခိုက်ဒဏ်ရာရရှိခဲ့ပါသေးတယ်ရှင်
။စကိုင်းတိုင်းရွှေဘိုကားကြီးဝန်အနီးကပေါက်ကွဲမှုမှာ2ဦးသေဆုံးပြီးလမ်းသွားလမ်းလာဒေသခံအယောက်20လောက်ထိခိုက်ဒဏ်ရာရခဲ့တဲ့တဲ့တင်မတ်စုမပြောပြပေးခဲ့တာပါ။အင်္ဂါညရဲ့တဲ့တင်ပြပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ VOA Radio အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့စစ်ကောင်စီဥက္ကဋ္ဌမေကွန်းနဲ့ပတ်သက်ပြီးတုံ့ပြန်ချက်သဘောထားတချို့ကိုတင်ဆက်ပေးကြပါမယ်။စန့်ကျင်ဘက်အင်အားစုတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့စစ်ကောင်ဆောင်ဘုဇုံမူကြီးမင်းအောင်လိုင်းကမနေ့ကတက်မတော်နေ့အခမ်းအနားမှာပြောသွားတာဟာစစ်ကောင်စီအနေနဲ့စစ်ရာဇဝတ်မှုကိုဆက်လက်ကျူးလွန်သွားမယ်ဆိုတာဝန်ခံလိုက်တာဖြစ်တယ်လို့ NUG တက်မတော်ရုံပြောခွင့်ရက VOA ကိုပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေကစစ်ကောင်စီအပေါ်ပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုံ့ဆော်နေချိန်မှာပဲစစ်ကောင်စီဥက္ကဋ္ဌကအတိုက်ခံတွေပေါ်ဖိနှိပ်မှုတွေကိုပြင်းပြင်းထန်ထန်လှုံ့ဆော်သွားမယ်အကြောင်းပြောလိုက်တဲ့အပေါ်တုံ့ပြန်ချက်တွေကိုမဲရင်စင်းနိုင်ကစူးစီးတင်ပြပေးမှာပါရှင်။
မြန်မာနိုင်ငံမှာမနေ့ကစစ်တပ်ကျင်းပတဲ့တပ်မတော်နေ့အခမ်းအနားနဲ့တိုက်ဆိုင်ပြီးစစ်ကောင်စီကိုဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတွေကပြစ်မှတ်ထားအရေးယူမှုတွေတုံ့ပြန်လှုံ့ဆော်ခဲ့ပါတယ်။ဒါပေမဲ့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ သူ့ကိုစန့်ကျင်တဲ့အင်အားစုတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့သူ့ရဲ့တက်မတော်နေမိကုန်းထဲမှာအခိုင်အမာပြောကြားသွားပါတယ်။ဒီအပေါ်မှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားတုံ့ပြန်ချက်ကိုသမရာယုံပြောခွင့်ရဦးကျော်စောက VOE ကိုအခုလို Zoom ကနေပြောပါတယ
်။တစ်ချိန်လုံးကလည်းသူ့ကိုလူလူခေါင်းရောင်ဆောင်ပြီးတော့ငင်းကြေးရေးနှစ်ဖြစ်ရမယ်ဆိုပြီးကြေညာပြီးတော့ကြေညာလို့ကြေညာဘာအပြည့်သက်အပြည့်ခတ်ရစဲသူတစ်ပတ်သက်အပြည့်ခတ်ကြေညာလို့ဆိုပြီးတော့ကြေညာအားလုံးကလိန်ညာနေတာလူတိုင်းနဲ့သိတယ်ဆိုတော့သူဘယ်လိုပဲပါဇက်ကဘယ်လိုပဲထွက်ထွက်မင်းသားစကားပဲထွက်ထွက်ဘလူစကားပဲထွက်ထွက်ဘာပဲထွက်ထွက်သူလုံနေတဲ့လူရက်ကလူတတ်နေတဲ့လူရက်အဲ့ဒါကိုသူလူတတ်နေရဆိုတော့သူဝင်ခံပြီးတော့ပြည်သူအစိုးရကိုသူတို့ပြည်သူတွေနဲ့ပြည်သူတွေကိုတတ်ဖြတ်မယ်ဆက်တတ်ဖြတ်ဖို့ကြိုးစားမယ်ဆိုတော့သူဝေခံသွားတာပဲဒါကဆေးရဆုံးမှုကျွလုံနေတဲ့ဟာကိုသူဝေခံသွားခြင်းဖြစ်ပါတယ
်ဒါဆိုရင် NUG အနေနဲ့ရောရှစ်ဆက်ဘလူရက်တည်သွားမလဲ
ကျွန်တော် NUG ဆိုတော့ပြည်သူတွေရဲ့ဆန္ဒစစ်မှန်တဲ့ဆန္ဒကိုချက်အောင်လို့လုတ်ကင်တန်တဲ့တန်ချပြီးလုတ်ကင်ဒီတက်ဘောဝင်နေတဲ့ပြည်သူတွေနဲ့အတူဟာရက်တည်ပြီးတက်ဘောဝင်နေတဲ့ပြည်သူအစိုးရရေဟုတော်လည်းရပေါက်ပေါ်လာရေဟုတော်လည်းရအစိုးရတရက်ဖြစ်တယ်လေအမည်ပြည်သူတွေရဲ့ဆန္ဒအစစ်မှန်ဖြစ်တဲ့ဒီမြန်မာနိုင်ငံမှာကြမ်းကြုတ်ရက်ဆက်တဲ့စစ်အာဏာရှင်စနစ်ကိုအမြင့်ပြတ်နေပြီးတော့တွန်းလှန်ဖျက်ဆီးပြီးတော့ပြည်သူတိုင်းရင်းသားပြည်သူလူထုတွေလိုချင်တောင်းတတဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံဖြစ်အောင်ကြိုးစားပြီးတော့ဆောင်ရွက်နေရတယ်ဆိုတော့ကြိုးကြပါရစေ
။ဗိုလ်ချုပ်မှုကြီးမြောင်နိုင်ငံကတော့မြန်မာနိုင်ငံမှာစစ်တဲ့အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်ခဲ့တဲ့နိုင်ငံတွေကိုအကြမ်းဖက်လုပ်ရက်ကိုထောက်ခံသူတွေဖြစ်ရှုံချခဲ့ပြီးသူတို့လုပ်ရက်ဟာမှားယွင်းနေတယ်လို့တမတော်ကကိုနီးကိုဟန်နဲ့ဒီမိုကရေစီကိုပုံဖော်နေမှုမှာပူးပေါင်းပါဝင်တဲ့ကြောင်းသူကပြောကြားခဲ့ပါတယ်။တမတော်နေ့အခမ်းအနားဖြစ်စစ်ကောင်စီကတရုတ်လို့တိုက်လေရင်တချို့ကိုတရုတ်ပြပြန်တန်းခဲ့ပါတယ်။မြမပြည်သူတွေအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုတွေမှာပြင်းထန်လွန်ပြီးလေကြောင်းကနေပါတိုက်ခိုက်နေတဲ့လူရက်ကိုဟန်တားနိုင်ရေးစစ်ကောင်စီနဲ့သူ့ကိုပံ့ပိုးနေတဲ့လုပ်ငန်းရှင်တွေအပေါ်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေကထပ်ပြီးပိတ်ဆို့အရေးယူတာဟာထရောက်မရှိဘူးဆိုတာကိုပြနေတယ်လို့မြမအရေးလှုပ်ရှားနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကတုံ့တက်ကြပါတယ်။ American Chief Site Campaign for a New Myanmar ရဲ့ညွှန်ကြားမှု Simon Billiness ကအခုလို Zoom ကနေ VOE ကိုပြောပါတယ
်။ Well, I think the current US sanctions including the new sanctions that were announced last Friday really fall shortof what the US can do
ပြီးခဲ့တဲ့တောက်ကြာနေ့ကကြေညာခဲ့တဲ့ပိတ်ဆို့ရည်ယူမှုအသစ်တွေပါဝင်လက်ရှိအမေရိကန်ရဲ့ပိတ်ဆို့ရည်ယူမှုတွေဟာမြန်မာစစ်တပ်ပေါ်မှာထိထိရောက်ဖိအားပေးလှုပ်ဆောင်တဲ့နေရာမှာလွဲချော်နေတယ်လို့မြင်ပါတယ်ကျွန်တော်တို့ဖြစ်စေချင်တာကမြန်မာနိုင်ငံကိုလေးရင်လောင်စာဆီတွေရောင်းချမှုထိထိရောက်တားမြစ်ပိတ်ပင်မှုဖြစ်ပါတယ်ဒါမှပဲမြန်မာလီဒါအနေနဲ့တိုက်လေရင်တွေရဲရင်တွေကိုအသုံးမပြုနိုင်တော့ဘဲနဲ့အရက်သားတွေပေါ်မှာလေကြောင်းတိုက်ခိုက်မှုကိုရပ်တန့်စီဖို့ထိရောက်တဲ့နည်းလမ်းတစ်ခုဖြစ်လာမှာပ
ါဒါကြောင့်လေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလက်နက်ကင်ဆန့်ကျင်သူတွေကိုအပြတ်ချေမုံသွားမယ်လို့ပြောဆိုတဲ့အပေါ်မှာမအံ့ဩမိကြောင်း Simon Billiness ကဆိုပါတယ
် We've also been pressing the US to do what the European Union has already done and that's put sanctions on Myanmar
ရုပ်ပတ်သမဂ္ဂကချမှတ်ခဲ့တဲ့ EU ပိတ်ဆို့မှုတွေအတိုင်းလှုပ်ဆောင်ဖို့အမေရိကန်ကိုကျွန်တော်တို့ဖိအားပေးခဲ့ပါတယ်ဒါကတော့စစ်တပ်ရဲ့ဝင်ငွေအရင်းအမြစ်ဖြစ်တဲ့မြမရေနံတဲ့သဘောတန်ငွေလုပ်ငန်းMOG အပေါ်မှာအမေရိကန်ကပိတ်ဆို့အရေးယူဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းသူတို့ဒီချက်ကိုမလုပ်နိုင်ဘူးဖြစ်နေပါတယ်။အမေရိကန်ကဒီလိုမျိုးပိတ်ဆို့အရေးမယူထားတဲ့အတွက်မြန်မာစစ်တပ်အတွက်ရတနာတန်းငွေပိုက်လိုင်းကနေရတဲ့ဝင်ငွေတွေဟာထိုင်းနိုင်ငံကနေတဆင့်စီးဝင်နေပါတယ်။ဒါကြောင့်မို့မြန်မာစစ်တပ်အပေါ်မှာအမေရိကန်ကထိထိရောက်ရောက်ဖိအားပေးနိုင်ရတဲ့အတွက်မလုပ်ဘဲနဲ့ပြက်ကွက်နေပါတယ်။ဒါကြောင့်အခုလိုမျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောကြတာကိုကျွန်တော်အနေနဲ့မအံ့ဩပါဘူး။ဘာဖြစ်လို့လဲဆိုတော့သူ့လုပ်ရက်တွေကိုပြောင်းလဲစေဖို့ထိရောက်တဲ့ဖိအားပေးမှုမျိုးကိုအမေရိကန်ဥရောပသမဂ္ဂဗြိတိန်နဲ့အာဆီယံနိုင်ငံတွေကမလုပ်နိုင်လို့ပဲဖြစ်ပါတယ
်။မနေ့ကထုတ်ပြန်တဲ့ဗြိတိန်နိုင်ငံရဲ့ပိတ်ဆို့အရေးယူမှုအသစ်ထဲမှာစစ်တပ်ကိုလေရင်လောင်စာဆီတိုက်ရိုက်ထောက်ပံ့နေတဲ့မြန်မာကုမ္ပဏီတွေကိုပဲပိတ်ဆို့အရေးယူတာဟာထိရောက်မှုမရှိဘူးလို့ဗြိတိန်အခြေဆိုင်မြန်မာရေးလှုပ်ရှားနေတဲ့ Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmer က VOE ကိုပြောပါတယ်။စစ်တပ်ကနေအရက်သားအသုံးပြုဖို့ရည်ရွယ်ထားတဲ့လေရင်လောင်စာဆီတွေကိုလည်းမှာယူထားတဲ့အတွက်ပါဝင်ပတ်သက်နေတဲ့ဗြိတိန်ကုမ္ပဏီတချို့ကပါဗြိတိန်အစိုးရအနေနဲ့ပိတ်ဆို့အရေးယူတင်ကြောင်းသူကပြောကြားခဲ့ပါရှင်
စီကောင်စီမိကွန်ကြောင့်ဆေးရဆွေးမှုတွေတိုးလာမှာကိုအခဲခတ်တွေတတိပေးတဲ့အကြောင်းမယုံကျင်တဲ့ပြပြပေးခဲ့တာပါတော်တော်ရှင်နေနေနဲ့
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ထားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ1 click
မင်္ဂလာညချမ်းပါတော်တာရှင်များရှင်ဗီယူအမေရိကန်တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညာ9:00ကနေစနေအထိလိုင်းတိုမီတာ32kHz 93.9 ကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့ငါးမြင့်ဆောင်နဲ့ရှစ်မြင့်ဆောင်တို့ရဲ့ဘဝတွေကြောင့်တင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်မတိုင်ခင်အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုထုတ်လွှင့်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီမိုကရေစီရေးနဲ့ပတ်သက်တဲ့ထိပ်သီးညီလာခံတရက်ဒု ဒီနေ့ရာမှာမစ်ဆိုင်ဒရုန်းဆရာရီနဲ့တိုက်ခတ်တဲ့အပြင်အခုခါမှာယူကရိန်းတဘာဝပအဝင်စဉ်ကိုပါထိခိုက်စေအောင်ဘလို့လက်နက်တွေအသုံးပြုနေတာလဲဆိုတာနဲ့ပတ်သက်ပြီးဗီအိုအေသတင်းတောက်ဗရိုနီကာဘယ်ဂျာရက်စ်အီကလစီရက်စ်ပြပို့ထားတဲ့သတင်းကိုကိုအောင်ပြပြပေးပါရှင်
Belarus နေဆက်မှာရှိတဲ့ Ukraine တပ်ဖွဲ့ဝင်တွေဟာ drone တွေတုံးပြီး Belarus ဘက်မှာစစ်ရေးပြင်ဆင်မှုရှိမရှိ လက်အတော်ကြာကလေးကစောင့်ကြည့်နေပါတယ်။ ပြီးခဲ့တဲ့စနေနေ့မှာတော့ Russia သမ္မတရက Belarus မှာမဟာဗျူဟာမြောက်လက်နက်တွေထားမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်။
Nuclear Lenet Mapian Boye, Nanganaga, Simian Sigan Rigo, Chopoutam, you Melo Pene, Ibrella Toyanima, Tonoruha, Tapwe Winigo, Tinan Pedua Mesura, Alina Tap, Georgi Mare, Belarus Nanganema, Mahabu Amyo, Lenet Hame, Tu Saugo, Zulaila Dianima, Bida Saulo Male Pibare.
Ukraine radio data uranium debt powering B, Tanjaka Garigo, Poutwin, Wayo Nine, Leonard B. Melu, Britanga, Tinga, Pima, Putinga, Gulu, Piola Dava, Dilene John, the Baba Pawunjin, Tiga Nanjale, Russia, Beka, Piore,
Nanga, Rundi, and Jadurigo, Tiga Yulimaga, Ukraine, Sabuig and Abomale, Gija, Tiga Mava, to be Sagbin, we do Tare, Desanigo, Tiga Balime.
Britain Gagway, when you Tanaga, through people met Dilaneha, radio, data di joa de Pawemu Nere, Subida Kugan Piosuare, Nato Mia Atlantic Mahamik, Sajo Puegale, Pudin, Lenet Pianchat Hame, Sisenha, and A. Miadalu, Tao Mere, Luya Pitjong Piosurelu, right at Rema Yita Tavare, Russia to Jozejang, Ukraine, the Baba Pawunji and Tikai Jang, Ukraine Bagale, Piotarawa.
We have more than
Ukraine the Baba Bowingin Bo Tikai City, Mupong Natong Donjo Shibare, American dollar Nazette Billion Pull out Songshong Piacy Gabare, Lay to Ninian Segaro, a Gizong Taya Muba, Ukraine Tito Tomon de Bonjo, Piacy Can Layabare.
Russia Beka Yoji Tong Kame Lule to Gapioare, Igeret Rimbakuma, Ukraine Tamara, Vladimir Zelensky, Russia Sit Yazu Tari and Ine, Turo Chulun Gere Pimu Atwe, Yeyu Kama Picha, Ukraine Ludu Gupiocha Gavare, Ukraine Tamara Ha, Malana Sashi and Ijayen, Washington Ma Jimba Met Democracy Take Dinilagan, Duen, Ukraine Towers in Ninja Council Net Jimba Met Sunuwego, American Nanganjai Wunji Anthony Blinken to Online Gani. ပါဝင်တဲ့ရောက်မယ်လို့ခံမှန်းထားပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးသွားတဲ့အမေရိကန်နိုင်ငံရေးအကြောင်းကိုနားဆင်ကြရတာပါ။အခုဆက်ပြီးတော့ကမ္ဘာတစ်လားခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးကြပါမယ်။ယူကရိန်းနိုင်ငံဇပိုရီရှာမြို့ကအထက်မြင့်လူနေတိုက်တန်းတစ်ခုကိုရုရှားဒုံးကျဉ်နှစ်ဆင့်ထိမှန်ခဲ့ပြီးအရက်သားတွေထိခိုက်ခဲ့ပါတယ်။တောင်တန်းမြောက်ကိုရီးယားနယ်စပ်နားမှာအမေရိကန်နဲ့ပူးတွဲစစ်ရေးလေ့ကျင့်နေချိန်မှာပဲရုရှားဒုံးတင်လေယာဉ်တွေဂျပန်ပင်လယ်ပြင်မှာပျံသန်းခဲ့ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုးလေးတွေကိုမအေးတန်နာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ရုရှားက TU-95MS ဖြူဟာမြောက်ဒုံးတင်လေယာဉ်နှစ်စင်မတ်လ21ရက်နေ့ကဂျပန်ပင်လယ်ပေါ်မှာပျံသန်းခဲ့တာပါ ခုနှစ်နာရီကြာပျံသန်းခဲ့ပြီးတော့လုံရုံးလုံးစင်ပုံမှန်ပျံသန်းမှုဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဒုံးတင်လေယာဉ်တွေကို SU-30CM နဲ့ SU-35C တိုက်လေယာဉ်တွေကလိုက်ပြီးတော့စောင့်ကြပ်ပေးခဲ့ပါတယ်သူတို့ကနိုင်ငံတကာစည်းမျဉ်းတွေနဲ့အညီပျံသန်းခဲ့တာဖြစ်ပြီးတော့နိုင်ငံတကာရေပိုင်နဲ့ပုံမှန်ပဲပျံသန်းခဲ့တယ်လို့ရုရှားကပြောပါတယ်American Indo-Pacific စစ်ဌာနချုပ်နဲ့ဂျပန်ကာကွယ်ရေးတပ်ဖွဲ့တွေကန့်တဲ့ရေရင်တွေဘုံကျဲလေရင်တွေနဲ့ပူရဲစီရေလေ့ကျင့်မှုလှုပ်ဆောင်ခဲ့ပြီးတော့နှစ်ရက်ကြာမှအခုလိုမျိုးရုရှားဒုံးတင်လေရင်တွေအဲ့မှာပြန်တန်းတာဖြစ်ပါတယ်။အခုလိုမျိုးရုရှားစစ်လေရင်တွေဂျပန်ပင်လယ်ပြင်ပေါ်မှာပြန်တန်းခဲ့တာကဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာယူကရိန်းနိုင်ငံကိုတွားရောက်တဲ့ခီးတရုတ်သမ္မတရှီဂျင်းပင်ရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်ရှိနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။မလာ၂၀ရည်ကတောင်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုပူးရဲစီရေလေ့ကျင့်ခဲ့ကြတဲ့မြင်ကွင်းဖြစ်ပါတယ်။၅နှစ်တာကာလအတွင်းမှာတောင်ကိုရီးယားနဲ့အမေရိကန်တို့အကြီးအမားဆုံးပူးရဲစီရေလေ့ကျင့်မှု၁၀ရက်ကြာပြုလုပ်ခဲ့တာမှာဒီမလာ၂၀ရည်ကမြေပြင်မှာတကယ့်ချီအစ်စ်တွေအုံပြုပြစ်ခတ်ပြီးလေ့ကျင့်ခဲ့ကြတာပါ။ဆိုးမျိုးတော်ရဲ့မြောက်ဖက်မြောက်ကိုရီးယားနဲ့ပိုင်းခြားထားတဲ့စစ်မဲ့ဇုံနဲ့19မိုင်မဲဝေးတဲ့ပိုချွန်းမှာစီရေလေ့ကျင့်တာဖြစ်ပါတယ်။M777 Howitzer အမြောက်တွေ K1A1 တင်ကားတွေပြီးတော့ Striker 10ဘိန်းနဲ့တန်ချက်ကားတွေပါပါဝင်ပါတယ်။မလ23ရက်နေ့မှာစတင်တဲ့ဒီပူရဲစီရေးလေ့ကျင့်မှုဟာရန်သူကိုခုခံဖို့လေ့ကျင့်တာဖြစ်တဲ့စစ်ထိုးကျူးကျော်မှုပုံစံမဟုတ်ဘူးလို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒီနေ့ထဲမှာပဲမြောက်ကိုရီးယားဘက်ကလည်း Cruise ဒုံးကြီးတွေအများကြီးထပ်ပြီးတော့ပြစ်ခတ်ခဲ့တာပါ။မြောက်ကိုရီးယားကအခုလိုမျိုးလက်နက်ဆန်တက်မှုတွေအရင်တွေကထက်ပိုပြီးများများလုပ်နေချိန်မှာတောင်ကိုရီးယားနဲ့အမေရိကန်တို့လုံခြုံရေးပူးပေါင်းမှုတွေအချိန်မြင့်လုပ်နေတာဖြစ်ပါတယ်။ယူကရိန်းနိုင်ငံဇပိုရီရှားမြို့ကအထက်မြင့်လူနေတိုက်တန်းတစ်ခုကိုဒုံးကျည်ထိမှန်တဲ့အခိုက်အတန့်ကိုရိုက်တာသတင်းဌာနကရရှိတဲ့ဗီဒီယိုမှာတွေ့နိုင်ပါတယ်။လုံးကျော်ရေးကင်မရာဗီဒီယိုမှာတွေ့ရတာကဒုံးကျည်ထိပြီးတော့တိုက်အလဲပောက်ကွဲမီးလောင်ပြီးတော့မီးလောင်မီးရှင်တွေမီးခိုးတွေထွက်လာတာလူတွေထွက်ပြေးကြတာတွေတွေ့ရပါတယ်။ကိုရက်တိုက်အဆောက်အုံဖြစ်ပြီးတော့ဒီတိုက်ကိုဒုံးကျည်နှစ်စင်းထိမှန်တာပါ။ဇပိုရီရှားယာယီမြို့တော်ဝင်အနာတိုလီကာတီယက်ဖ်ကလူတဦးသေဆုံးပြီးတော့လူအနည်းဆုံး33ဦးဒဏ်ရာရတယ်လို့ပြောပါတယ်။အချင်းဖြစ်တဲ့နေရာမှာမိသက်သမားတွေလူနာတင်ရင်တွေနဲ့ကယ်ဆယ်ရေးလုပ်နေကြတာလည်းတွေ့ရပါတယ်။အဲ့နေမနဲ့မလင်းငင်ကညာလုံးပေါင်းပဲရုရှားကမောင်းသူမဲ့ drone ယာဉ်တွေနဲ့ယူကရိန်းကိုတိုက်ခိုက်ခဲ့လို့ Kiev မြို့တော်နားမှာလည်းလူ14ဦးမကသေဆုံးခဲ့ရပါတယ်။ Kiev မြို့တော်နဲ့ယူကရိန်းမြောက်ပိုင်းမှာအချက်ပေးခေါင်းလောင်းတဲ့တွေညံနေခဲ့ပြီးတော့ယူကရိန်းဘက်ကတော့ရုရှားလွတ်တဲ့အီရန်နိုင်ငံလို့ drone 20တစ်စင်းနဲ့က16စင်းကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။အမေရိကန်ပြည်အရစုကယ်လီဖိုးနီးယားပြည်နယ်ဒေသတချို့မှာရေတော်တော်ကြီးနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့အလဲပိုင်းပြီးတော့ဆန်ဖရန်စစ္စကိုမြို့တောင်ပိုင်းပစိဖစ်ကမ်းရိုးတန်းတစ်လျှောက်ကမြို့တွေဖြစ်ပါတယ်။ထူးလေးမြေနာတစ်ဝိုက်လမ်းတွေအိမ်တွေရေလွှမ်းနေတာကိုရိုက်တာဗီဒီယိုမှာတွေ့ရပါတယ်။အဲ့ဒီဒေသတွေမှာဒီဇင်ဘာလနှောင်းပိုင်းကလေးကမုန်တိုင်းတွေတစ်ခုပြီးတစ်ခုဝင်ရောက်ခဲ့ပြီးတော့နွေးပေါက်ရဲ့ဒုတိယနေ့မှာကိုအရင်ကထက်မကြုံဘူးတဲ့အေးဒဏ်နဲ့ကြုံကြရတာပါ။တောင်ပေါ်ဒေသတွေမှာစောင်းမုန်တိုင်းသတိပေးချက်တွေထုတ်ပြန်ခဲ့ရပြီးတော့စင်းနေမုန်တိုင်းအတွက်အသစ်ပြင်ထားဖို့သတိပေးထားခဲ့ပါတယ်။အမေရိကန်အနောက်ဘက်ကန်ယူရန်ကိုဝင်ရောက်နေတဲ့လေဒူးစီလိုင်းမုန်တိုင်းတွေမှာအခုတခါခါဆန်းတစ်ခုမြောက်ဖြစ်ပါတယ်။လေဒူးထဲမှာသမုဒ္ဒရာတွေကအငွေ့ပြန်ရောက်ရှိတဲ့ငွေ့ရဖွဲ့လေချောင်းကြီးတွေရွေရှားပြီးတော့မိုးရေစီးနှင်းတွေဖြစ်နေပြန်ရွာချတာဖြစ်ပါတယ်။လေပြင်းကလည်းတိုက်ခိုက်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်း တောင်တန်းတွေကန္နာယဒေတာတွေမှာတနာယူကို85မိုင်ထိခဲယိုးနဲ့ကုန်းတွင်းကြိုင်ဝမ်တွေမှာတနာယူကို55မိုင်ထိတိုက်ခတ်ခဲ့ပါတယ်ဘယ်ဂျီယံနိုင်ငံကော့ထရိတ်မြို့ကအာဇက်ဟော်နီဟန်ဆေးရုံကအစားအသောက်တွေကတကယ်ထိတ်တန့်အဆင်ရှိပါတယ်။ဆေးရုံကအစားအသောက်၊ကျောင်းတွေမှာကျူးတဲ့အစားအသောက်တွေဟာခက်ချာချာအဆင်ရှိတယ်လို့များသောအားဖြင့်ယူဆလို့ရပါမယ်လေ။ဘယ်ဂျီယံနိုင်ငံအနောက်ပိုင်းကဆေးရုံကတော့အထင်နဲ့အမြင်လုံးဝလွဲသွားစေခဲ့တာပါ။ဒီအာဇက်ဟော်နီဟန်ဆေးရုံကကျူးတဲ့အစားအသောက်ကတိတ်ကောင်းပါတယ်လို့ပြင်သစ်စားသောက်ဆိုင်အကဲပြတ်အဖွဲ့ကအတည်ပြုလိုက်တာကြောင့်Belgium, Netherlands, Luxembourg, ဒီနိုင်ငံ၃နိုင်ငံတွင် Benelux ဒေသမှာအခုလိုမျိုးအဆင့်ရောက်တဲ့ပထမဦးဆုံးဆေးရုံဖြစ်သွားပါတယ်။ Gutimio ပြင်သစ်စားသောက်ဆိုင်အကဲပြတ်အဖွဲ့ကသူ့ရဲ့အဆင့်တန်းကိုအကဲပြတ်အတည်ပြုပေးတာပါ။သူတို့ဆေးရုံကလည်းဟင်းရအကဲပြတ်အကျဉ်းချင်းတွေကိုခေါ်ပြီးတော့အစားအသောက်တွေကိုအကဲပြတ်ခိုင်းပြင်ဆင်ရှိတာတွေကိုအကြံပြုခိုင်းတတ်ပါတယ်။အထူးသဖြင့်ဒီဆေးရုံကငါးဟင်းနဲ့သူ့ရဲ့အနှစ်ဟင်းရအားလုံးဟင်းတို့ကအထူးကောင်းတယ်လို့ပြောပါတယ်။သူတို့ရဲ့လှုပ်ဝက်ချက်ကတော့ပစ္စည်းတွေကိုကောင်းတာအသုံးရိုးရှင်းတဲ့ဟင်းရာတွေကိုချက်ပြုတ်တာပဲဖြစ်ပါတယ်။နယူးပေါချင်ဆိုရင်မက္ကဆီကိုနိုင်ငံတီယိုတီဟွာကဲမြို့ဟောင်းကိုအဲ့ဒီတွေထောင်ကြည့်ပြီးရောက်လာတတ်ကြတာပါ။သူတို့ကမလ20ရက်နေ့က Pyramid of the Sun နေမင်းရဲ့ Pyramid နေရာမှာစုဝေးခဲ့ကြပါတယ်။များအဖြစ်ဝှက်ဖြူစင်ကြယ်ဝှက်ထားကြတဲ့ဒေသခံတွေနဲ့နိုင်ငံသားသားတွေဒီမက္ကဆီကိုနိုင်ငံမှာတည်ရှိတဲ့နေမင်းရဲ့ပိရမစ်ပေါ်တက်ပြီးတော့နှွေဦးကြားရောက်ခြင်းကိုကြိုဆိုခဲ့ကြပါတယ်။နှွေဦးပေါ်ပထမဆုံးနေ့ကနေပြက်ကတိန်ရဲ့နှစ်တစ်ကူးနေ့လည်းဖြစ်လို့သူတို့ကနှစ်တစ်ရဲ့ပထမဆုံးပေါ်ထွက်လာတဲ့နေရောင်ကိုစောင့်မျှော်ပြီးတော့နေတဲ့ရယူတာဖြစ်ပါတယ်။နေပြက်ကတိန်ရဲ့နှစ်ကူးပထမဆုံးထွက်တဲ့နေရောင်ကြီးကထူးခြားတဲ့ဆွဲရင်ပေးဆွဲနိုင်တယ်လို့သူတို့ကယုံကြည်ပါတယ်။အခုသူတို့စုဝေးတဲ့နေမင်းရဲ့ပိရမစ်ကလွန်ခဲ့တဲ့နှစ်ပေါင်း2000အချိန်ကလေးကနက္ခတ္တဗေဒဆိုင်ရာပွဲလန်းတွေအတွက်လူတွေစုဝေးနေကြနေရဖြစ်ခဲ့တာပါ Pyramid of the Sun နေမင်းရဲ့ပိရမစ်ကကမ္ဘာပေါ်မှာတတိယမြောက်အကြီးဆုံးပိရမစ်ကြီးဖြစ်ပြီးတော့မက္ဆီကိုစီးတီးမြို့မြောက်ဘက်မိုင်30လောက်မှာတည်ရှိပါတယ်ကမ္ဘာမှာနာမည်ကျော်တဲ့ Cherry ပန်းပွဲတော်ကိုတော့ဂျပန်နိုင်ငံ Tokyo မြို့တော်မှာဒီနှစ်ပြန်ပြောင်းကျင်းပနိုင်ခဲ့ပါတယ်။ COVID-19 ကမ္ဘာကူးစက်ကပ်ရောဂါကြီးကြောင့်အသွားအလာတွေကန့်သတ်ချက်တွေထုတ်ထားလို့ပွဲတော်မကျင်းပနိုင်ခဲ့တာကနေအခုပထမဦးဆုံးချိန်ပြန်ပြောင်းကျင်းပနိုင်တာပါ။မလ22ရက်နေ့ကတော့ Cherry ပန်းတွေအလှဆုံးအနေထားနဲ့ပွင့်နေကြတာမလို့ Uino ပန်းကျင်မှာဒေသခံတွေရောနိုင်ငံသားဧည့်သည်တွေနဲ့ရောစီကားနေပါတယ်။ဒီပန်းကျင်က Cherry ပန်းတွေကိုအလှဆုံးမြင်နိုင်တဲ့ပန်းကျင်လည်းဖြစ်လို့Cherry ပန်းကြီးဖို့ဆိုပြီးတော့လူတွေဒီကိုပဲဦးစားပေးလာကြလို့စိတ်ကြိတ်တူစီကားခဲ့တာပါဂျပန်မှာလူနေမှုဘဝတွေငိုအနေထားပြန်ရောက်လာပြီလို့ခံစားရလို့အယံဝမ်းသာပါတယ်လို့လည်းဒေသခံတချို့ကပြောပါတယ်ဒီနေ့တိုကျိုမှာကရာသီဥတုကအရင်ကထက်ပုံလွှဲတာကြောင့် Cherry ပန်းတွေလည်းပွင့်လာစောပြီးတော့ပြောရမယ်ဆိုရင်တော့မှတ်တမ်းတင်စားသမျှကာလာထဲမှာအခုနှစ် Cherry ပွင့်ခြင်းကအစောဆုံးဖြစ်တယ်လို့ NHK သတင်းဌာနကပြောပါတယ်
social media ပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ပေးခဲ့တာပါ။မကြခင်မှာတော့ပြင်သစ်နိုင်ငံလွားဒေတာကရှေးအောင်အမွေနှစ်တွေအကြောင်းတင်ဆက်ပေးထားတဲ့ကမ္ဘာတလွားခီးသွားအစီအစဉ်နဲ့ငါးမြင်းဆောင်နဲ့ရှစ်မြင်းဆောင်မှတ်ပုံတင်ကင်ဆောင်ထားတဲ့ပြည်သူတွေရဲ့ဘဝတွေအကြောင်းတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုမကြခင်ထုတ်လွှင့်ပေးဖို့ရှိရမို့စောင့်မျှော်ကြည့်ရှုနားဆင်ပါအောင်ရှင်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
ဖြူရင်းများပါသားအစီအစဉ်တွေကိုညစေနိုင်အထိတိုက်ထုတ်လွှင့်ပေးနေတာပါအခုတော့9မြင်းဆောင်နဲ့10မြင်းဆောင်တို့ရဲ့ဘွားတွေကြောင့်နားဆင်ရမယ်မန်းညွန့်လွင်ရဲ့နေရာပေါင်းစုံအကြောင်းစုအစီအစဉ်မတိုင်ခင်မှာတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါဒီတစ်ပတ်မှာတော့ပြင်သစ်နိုင်ငံလွှာဒေသကရှေးဟောင်းအမွေနှစ်တွေကြောင့်ပြောပြပေးထားပါတယ်နန်းတော်ဟောင်းကြီးတွေအပါအဝင်ရှေ ကဘာတလွားခီးတော့အစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်
ပြင်သစ်နိုင်ငံအလဲပိုင်းလောဒေတာမှာရှိတဲ့ရှောင်းဘောနန်းတော်ဟောင်းကြီးဟာပြင်သစ်နိုင်ငံရဲ့ Renaissance ခေတ်လက်ရာတွေကိုထင်ဟပ်ပြနေတဲ့အစအဦးကြီးတစ်ခုဖြစ်ပါတယ်1515ခုနှစ်ပထမမြောက်ဖွန်ဆွာဘုရင်လက်ထက်မှာစတင်တည်ဆောက်ခဲ့တဲ့နန်းတော်ဟောင်းကြီးဟာ18ရာစုရောက်ချိန်14ရောက်မြောက်လူဝီဘုရင် Louis XIV လက်ထက်မှာမှအချောသက်ဆောက်လုပ်ပြီးစီးခဲ့တာပါပြင်သစ်နိုင်ငံရဲ့တမိုင်းဝင်အထိတ်အမှတ်တစ်ခုဖြစ်တဲ့ဒီနန်းတော်ဟောင်းကြီးကိုကမ္ဘာအပွင့်အနှစ်ထိန်းသိမ်းရမယ့်နေရာအဖြစ်1982ခုနှစ်ထဲက UNESCO ကသတ်မှတ်ခဲ့ပါတယ်။နန်းတော်ဟောင်းလို့ပြောပေမဲ့ပြင်သစ်ဘုရင်တွေအမဲလိုက်ခကြီးအပျော်ခကြီးအတွက်ခဏတာလာရောက်နေထိုင်ခဲ့တဲ့နန်းတော်ဖြစ်ပါတယ်။နန်းတော်ဆောက်ခိုင်းခဲ့တဲ့ပထမမြောက်ဖွန်ဆွာဘုရင်ဆိုရင်စုစုပေါင်းဒီမှာနေသွားခဲ့ခြင်းကသတင်းပတ်ပိုင်းသာရှိပါတယ်။အခုတော့ပြင်သစ်နိုင်ငံတော်ပိုင်းဖြစ်တဲ့ဒီနန်းတော်ဟောင်းကြီးဟာကမ္ဘာလက်ခီးသွွားဧည့်သည်တွေကိုဆွဲဆောင်ထားတဲ့ပြတိုက်အစအဦးကြီးတစ်ခုဖြစ်နေပါဗျ။ပြင်သစ်ဒေါ်လာရင်းမတိုင်ခင်ကပြင်သစ်ဘုရင်နဲ့တော်ဝင်မိသားစုတွေဘလောက်ခန်းခန်းနာနာပြင်ဆင်နေထိုင်ခဲ့ကြတယ်ဆိုတာဒီကိုလာသူတွေကိုတွေ့မြင်တွေ့နိုင်ကြပါဗျ
။ On vous a montré dans cette chambre là, on est dans la chambre du roi.La façon dont on plantait la tente en quelque sorte.
ဒီခန်းကဘုရင်နေတဲ့အခန်းမှာနွေ့နွေ့ထွေးထွေးနေတဲ့အခန်းမျိုးဖြစ်အောင်ပြင်ဆင်ထားလေရှိပါတယ်။ဘုရင်အိပ်တဲ့ဂရင်အပါဝင်အခန်းတစ်ခုလုံးကိုအဝတ်ထည်စားမျိုးစုံသုံးပြီးတော့ခန်းခန်းနာနာဖြစ်အောင်လုပ်ထားပါတယ်။ပိုးဖဲဂရီပါဇာတွေနဲ့ကတ်ထားတဲ့နေရည်တွေပေါ်မှာရွှေကြည်တို့ပကြီကားတွေကိုလည်းချိတ်ဆွဲထားတာမြင်ရမှာပါ။ကျန်းပေါ်မှာဆိုလဲအကောင်းစားချမ်းငင်းတွေခင်းထားပါတယ်။မီးလင်းပိုရှေ့မှာဆိုရင်တလိမ့်ဆန်အရေကုန်နဲ့လှုပ်ထားတဲ့ချမ်းငင်းကိုခင်းထားပါတယ်
။အီတလီမှာအနုပညာအကျော်မော်ကြီးလီယိုနာໂດဒာဗင်ချီရဲ့လက်ရာတွေကိုသဘောကျလာတဲ့ပထမမြောက်ပြင်သစ်ဘုရင်ဖွန်ဆွာကဒာဗင်ချီရဲ့အီတလီဘိသုကလက်ရာမျိုးဖြစ်အောင်လို့ကျွမ်းကျင်သူတွေကိုတာဝန်ပေးစောက်ခိုင်းခဲ့တာဖြစ်ပါတယ်။Renaissance ခေတ်ကပြင်သစ်ဘိသုကာနဲ့အနုပညာလက်ရာတွေအပြည့်နဲ့ဆောက်လုပ်ခဲ့တဲ့ရှေးဟောင်းတမိုင်းဝင်အစအဦးကြီးကိုအဲ့ဒီခေတ်အဲ့ဒီအခါတုန်းကအခြေအနေမျိုးအတိုင်းပြန်ပြီးတော့မြင်နိုင်လေ့လာနိုင်အောင်အခုတော့ခေတ်သစ်ဤပညာတွေနဲ့လှူထားပေးပါတယ်
သူမစတင်တဲ့အခလက်အလစ်မေဘရင်
ပထမမြောက်ဖရန်ဆွာဘီကဒီကိုလာရင်သူ့ရဲ့ပြည်ပေါ်ကအားလုံးသိလာတယ်လို့ပြောပါတယ်တွေးကြည့်ရင်အီကီယာဆိုင်ကြီးရွေးရှားသွားနေတဲ့မြေခွေမျိုးမျက်စိထဲမှာမြင်နေပါတယ်
သူအမဲလိုက်ခရီးထွက်ရင်တဲခိုနားနေဖို့ရည်ရွယ်ချက်နဲ့ဆောက်ခဲ့တဲ့နန်းတော်ကြီးမှာပထမမြောက်ဖွန်ဆွာဘုရင်စုစုပေါင်းရပ်ပေါင်း50လောက်သာနေသွားခဲ့ဘူးပဲအခုလောက်ခန်းခန်းနားနားလှုပ်ထားတာကိုဧည့်သည်တချို့ကတော့မယုံနိုင်အောင်ဖြစ်နေပါဗျ
။ For the king it's very lavish. She only like was here 18 times.
ဘုရင်တယောက်အနေနဲ့ထဲဝါလုံးပါတယ်။သူဒီကိုလာတာ18ကြိမ်လောက်ပဲရှိပါတယ်။အဲ့လိုချိန်တိုလာတဲနိုင်ဖို့နန်းတော်ကြီးတစ်ခုလုံးကိုစောက်ထားတာတွေးကြည့်ရင်တော်တော်ကိုအတိတ်ပဲမရှိလာပါဘူး။
ပထမမြောက်ပြင်သစ်ဘုရင်စတင်ဆောက်ခဲ့တဲ့နန်းတော်ကြီးမှာအနည်းအများဆုံးက18ရာစုမှာနန်းတက်လာတဲ့14ရောက်မြောက်လူဝီဘုရင် Louis XIV ဖြစ်ပါတယ်။သူ့မတိုင်ခင်ဘုရင်တွေဒီနန်းတော်မှာလာရောက်တိုက်ခိုးတဲ့အခါနန်းတွင်တစ်ခုလုံးပါလာလေးရှိပါတယ်
။ On dit que lorsque le roi venait à Chambord, lorsque la tête du
couvent Chambord နန်းတော်ကိုဘုရင်နဲ့နန်းတွင်ချွေရံတွေလာကြတဲ့အခါသူတို့ယထာလုံးနန်းကြီးရဲ့ရှေ့ဆုံးယထာလုံးကရှောင်းဘောကိုရောက်နေတာတော့နောက်ဆုံးယထာလုံးက16ကီလိုမီတာဝေးတဲ့ဘလူးဝါမြို့ကနေမထွက်နိုင်သေးလောက်အောင်ရှည်တယ်လို့ပြောစမှန်ရှိပါတယ်စစ်သားတွေနန်းတွင်အရာရှိတွေပါဝင်လူ 2,300 လောက်အပြင်ပြည်ဘောကပစ္စည်းတွေပါတယ်လာကြတာမျိုးပါ14ရောက်မြောက်လူဝီဘီယင်ဗာဆိုင်းနန်းတော်မှာနန်းမဆိုင်ခင်1685ခုနှစ်မတိုင်ခင်အထိကပြင်သစ်ဘီယင်တွေတနေရာထဲမှာအတီးတကျနန်းဆိုင်နေကြတာမျိုးမဟုတ်ပါဘူးဘရင်သွားရနောက်ကိုအုတ်ချုပ်ရေးအဖွဲတာဝန်ရှိတဲ့တဖွဲ့လုံးလိုက်သွားနေကြရတာမျိုးဖြစ်ပါတယ
်လွားဒေတာရဲ့မှာရှောင်းဘောနန်းတော်လိုပဲရှေးဟောင်းလက်ရာရှက်တိုဒူရှနောစုဆိုတဲ့အစအဦးကလည်းကမ္ဘာလက်ဧည့်သည်တွေကိုဆွဲဆောင်ထားတဲ့အစအဦးကြီးတစ်ခုဖြစ်ပါတယ်ရှဲမြစ်ပေါ်မှာတည်ဆောက်ထားတဲ့ဒီအစအဦးကြီးကို17ရာစုလောက်ထဲကမူလတည်ဆောက်ခဲ့တာဖြစ်ပြီး16ရာစုမှာအခုမြင်နေရတဲ့ပုံဖြစ်အောင်လို့မွန်မန်တည်ဆောက်ခဲ့တာဖြစ်ပါတယ်
ဒုတိယမြောက်အွန်ရီဘရင်ရဲ့ကျင်းရတော့ကက်သရင်းဒူမီဒီစီဒီမှာနေထိုင်သွားခဲ့စဉ်ဆေးဖို့ဆက်ရမှာတုံးခဲ့တဲ့ပစ္စည်းတွေကိုအခုအချိန်ထိပုံစံမပြတ်တွေ့ရနိုင်ပါတယ်
Dans cet endroit, on trouve un certain nombre de collections qui ont été chinées.
ဒီနေ့တွင်မှာဘရင်အဆက်ဆက်လက်ထက်မှာအသုံးပြုခဲ့ကြတဲ့ပစ္စည်းတွေအစုံအဝေးရှိပါတယ်။ပြလိုက်တာဝယ်ရှိသူတွေက10နှစ်လောက်အချိန်ယူပြီးပြန်လည်စုဆောင်ထားခဲ့ကြတာပါ။အိုးတွေခွက်တွေအပြင်ဒီနေ့တွေကအဆောက်တစ်ခုမှနေထိုင်သွားခဲ့တဲ့ Catherine to Medici အသုံးပြုခဲ့တဲ့ဆေးဖို့ဆက်တဲ့နေရာမှာသုံးတဲ့ပစ္စည်းကိရိယာတွေပါအခုထိရှိနေပါသေးတယ်။
ပြင်သစ်နိုင်ငံအလဲပိုင်းကလောအတောင်ကြားဒေသဟာတစ်ပင်ပတ်မှတ်နေတဲ့လှပတဲ့ဒေသတစ်ခုဖြစ်ပါတဲ့ဒီဒေတာကိုလာလေကြသူတွေအနေနဲ့ဒေတာအလှအဖြစ်ဒီနန်းတော်ဟောင်းကြီးတွေကနေပြင်သစ်သမိုင်းကိုပါတည်သွားနိုင်ကြမယ်လို့ပြတိုက်တာဝန်ခံတွေကယုံကြည်နေကြပါတယ
်။ On s'est rendu compte qu'en fait par des enquêtes internes par exemple ce que les visiteurs viennent
ဒေါ်အတောင်ကြားဒေတာကိုဧည့်သည်တွေဘာကြောင့်လာလေကြသလဲဆိုတာစစ်တမ်းကောက်ကြည့်တဲ့အခါအဓိကကသမိုင်းကြောင်းဆိုတာကိုသိရှိခဲ့ရပါတယ်။ပြင်သစ်လူမျိုးတွေမှမဟုတ်ပဲနိုင်ငံသားတွေကလည်းပြင်သစ်သမိုင်းကိုသိကျင်ကြတာစိတ်ဝင်စားရှိကြတာတွေတွေ့ရပါတယ်။
ပြင်သစ်ဒေါ်လာရေးမဖြစ်ခင်ပြင်သစ်ဒေါ်ဝင်မိသားစုတွေဘလို့နေထိုင်ခဲ့ကြသလဲဆိုတာကိုကိုရိုင်းမြင်တွေ့နိုင်တဲ့ပြင်သစ်နိုင်ငံအလဲပိုင်းလွားဒေသမှာရှိတဲ့ရှန်ဘောနဲ့ရှနိုဆူအစအဦးကြီးတွေစီကိုနိုင်ငံတကာကလာလေကြတဲ့ဧည့်သည်တွေတစ်နှစ်တစ်နှစ်ကိုတန်းနဲ့ချီရှိပါတယ်။နှစ်ပေါင်း900ကျော်တက်တန်းရှိနေပြီဖြစ်တဲ့အစအဦးကြီးတွေစီကိုလာလေကြသူတွေအနေနဲ့ Renaissance Kit ထဲကပြင်သစ်ဘိသူကလက်ရာနဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုကိုယ်တိုင်မြင်တွေ့နိုင်ကြမှာဖြစ်သလိုလူငယ်တဲ့နှစ်ပေါင်း900ကရှိခဲ့တဲ့အခြေအနေအတိုင်းကိုလည်းခေတ်သစ်နည်းပညာတွေရဲ့အကူအညီကနေတဆင့်လေ့လာနိုင်မှာဖြစ်ပါရဲ့ရှင်ကျွန်မဆွေမြတ်မောင်ပ
ါမဆွေမြတ်မောင်တက်ဆက်ပေးခဲ့တဲ့ကဘာတလခီးသွားအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုနေရာပေါင်းစုံအကြောင်းစုံအစီအစဉ်အလှည့်ရောက်ပါပြီမြန်မာနိုင်ငံမှာ2021ခုနှစ်ကဆက်ရနာတိမ်းပြီးတဲ့နောက်နိုင်ငံသားမှတ်ပုံတင်အမှတ်9မြင်းဆောင်နဲ့စတဲ့သခိုင်းတိုင်းနဲ့ရှစ်မြင်းဆောင်နဲ့စတဲ့မကွေးတိုင်းကပြည်သူတွေအဖို့တော့နေထိုင်လုပ်ကင်စားတောက်ကြဖို့အတော်အခက်ခဲကြုံနေကြရတယ်လို့ဒေသခံတွေကပြောပါတယ်တိုင်းပြည်ထဲမှာလှုပ်ရှားလို့မရလို့တိုင်းတစ်ပါးအထိအလုပ်လုပ်ကင်ကြထွက်လာကြတာတွေရှိပါတယ်ဒီတစ်ပတ်မန်းညွန့်ညွန့်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်
တဲ့ပြီးပတ်လည်လို့ရှိတဲ့အိမ်ခန်းလေးထဲမှာဟင်းချက်ဖို့ပြင်ဆင်နေတဲ့မခင်မဝင်းကမြမပြည်အလဲပိုင်းမကွေးတိုင်းကနေထိုင်းနိုင်ငံကိုရွှေ့ပြောင်းအလုပ်သမားဘဝနဲ့ရောက်ရှိနေသူတူပါမြမနိုင်ငံရဲ့ရှစ်မြင်းဆောင်နဲ့စတဲ့မကွေးတိုင်းနဲ့ငါးမြင်းဆောင်နဲ့စတဲ့စကိုင်းတိုင်းကနိုင်ငံသားမှတ်ပုံတင်ကင်ဆောင်ထားသူတွေအနေနဲ့ပြည်ရင်းမှာအလုပ်ကံရဖို့ခက်ခဲတာတွေနေထိုင်ရတာလည်းလုံခြုံမှုမရှိတာတွေခရီးသွားလာရမှုခက်ခဲတာတွေနဲ့ကိုယ်ပိုင်တောင်းရလှုပ်ရှားဖို့ကအစားအခက်အခဲတွေကြုံနေကြရတဲ့အတွက်ဒေသခံလူငယ်လူရွယ်အများစုကပြည်ပကိုထွက်ပြီးရရအလုပ်လုပ်ကိုင်နေကြရတာပါ
အလုံးအလုံးမပြီးတော့တမီးတို့ကလည်းလုပ်ကိုင်စားလို့မရဘူးလေမရတော့ဟိုတချို့ကထိုင်းနိုင်ငံကိုအွန်လိုင်းနဲ့တက်လာတယ်အွန်လိုင်းနဲ့တက်လာတော့ဖမ်းမိတယ်ဘာညာပေါ့အလုံးမျိုးဖမ်းမိတယ်ဖမ်းမိပြီးတခါပြန်ပို့တယ်အပူဒုက္ခရောက်တာပေါ့တမီးတို့ကလည်းအလုံးမျိုးလုပ်ကိုင်ကတော့စားလို့မရဘူးဟိုကိုမြန်မာပြည်ကအလုတ်ကင်မပြီးတော့အဲ့လိုတောင်လူရာသာလောက်တာလေအခုကတောင်လူရာသာလည်းလုံမရဘူးလေလုံမရဘူးဆိုတော့အဲ့အမှလုံမရဘူးဒီလူသာလောက်ကင်စားလို့မရတော့ဘူးလေအဲ့လို
စကိုင်းတိုင်းတပရင်းမြို့နယ်ကငါးမြင်းဆောင်နိုင်ငံသားမှတ်ပုံတင်ကိုင်ဆောင်တဲ့ဘိုးဘွားလက်ထက်ကလေးကလက်ငုပ်လက်ရင်တောင်ရအလုပ်ကိုအေးအေးချမ်းချမ်းလုပ်ကိုင်သူတဦးဖြစ်သူမတ်ဦးကလည်းအခုတော့ထိုင်းနိုင်ငံမှာကော်ဆန်းလို့ခေါ်တဲ့စောက်လုံရေးအလုပ်သမားဘဝရောက်ရှိနေရပါတယ
်။လူငယ်တွေဆိုတော့ပေါ့နော်ဟိုလမ်းသွားရင်းနဲ့လည်း PDF ဆိုပြီးတော့အရာအနှက်ခံရတာတွေလည်းရှိတယ်။အလုပ်လုပ်တဲ့ဟာတွေလည်းကိုယ်လုပ်ချင်နိုင်တယ်လုပ်လို့မရဘူး။စကိုင်းတိုင်းကမြင်းဆောင်လေးဆိုလို့ရှိလို့ရှိရင်ခရီးသွားလာလို့ရှိလို့ရှိရင်လည်းအစစ်စစ်ပို့ပြီးတော့ကျန်းတယ်အစစ်စစ်ပို့ပြီးတော့များတယ်နောက်ပြီးတော့ခရီးသွားတဲ့အချိန်လေးတဲခုကနေပါလေတဲလို့ရှိလို့ရှိလို့ရှိရင်လည်းလက်မခံတဲ့အချိန်လေးတွေဖြစ်ရှိတယ်အဲ့လိုဆိုတော့ဒီလိုပဲအခက်အခဲတွေကြောင့်မလို့မို့ထိုင်းကိုတက်တဲ့လူတွေလည်းရှိရပါတော့မြန်မာနိုင်ငံနဲ့လည်းအခုကတော့ဒုက္ခမျိုးမျိုးနဲ့ကြုံတွေ့နေရတာစကိုင်းတိုင်းကမြန်မာပြည်မှာနေတော့လည်းအခက်အခဲရှိတယ်ထိုင်းမှာလာတော့လည်းအခက်အခဲဖြစ်တယ်
မြန်မာပြည်မှာကြံရစ်ခဲ့တဲ့မိဘဆွေမျိုးမိတ်ဆွေတငယ်ချင်းတွေကတော့အခုချိန်ထိပြေးလွှာပုံအောင်ရင်နေကြရတယ်လို့ဆိုပါတယ
်။တမီးတို့အမေတွေကြာလေထွက်ပြေးနေတာ။ဇွာကမကတ်တာမကတ်ရတဲ့တော့ကြာ။ဟိုတလောကကျတော့တမီးတို့ကမီးရှို့ပါတယ်။မီးရှို့ပါတော့မှာ85ရင်းလားမသိဘူး။ပါလွားအခုလဲရှို့နေရပဲလေ။ရှို့နေတော့တမီးတို့အမေကအခုလဲသူများရွာနေ။ဒါပေမဲ့ညာတော့တော်တယ်ပြန်ရောက်။တော်တယ်မှနေ။တော်တဲ့ကရွာအပစ္စည်းတွေတော်တော့တဲထားတယ်တော်တဲ့တဲထားတော့သူတို့စစ်တားတွေလာတယ်လေလာတော့အဲ့တော်တဲ့ရောအကုန်လုံးမှုရယ်လေမှုရတော့တမီးတို့ဆက်နေပါလေအကုန်အိုးအိမ်ရဲတဲထားတယ်အကုန်မီးရှို့ပါလေအခုတော့ဘာမှမရှိဘူးပေါ့တခါလည်းမဟုတ်ဘူးလေအဲဒီပါပြီးရင်ဟိုရွာဟိုရွာပြီးရင်ဒီပါအဲ့လိုလက်ပြောင်းနေရတာလေဒီပါအချိန်မပြေဘူးဆိုဟိုဘက်ပါပြန်တော့အဲ့လိုမျိုးပေါ့
မိမဆွေမျိုးအတိုင်းဝိုင်းနဲ့ကိုရွာလေးကိုလွှမ်းနာကြအောင်ပြန်ချင်ကြပါမယ်။လက်ရှိအခြေအနေတွေကြောင့်မပြန်နိုင်ကြဘဲနေကြရသူတွေပါ
။ပြန်ချင်တာပေါ့ကိုမြမပြေကိုမိသားစုပြီးပြန်ချင်တာပေါ့။ဒီနိုင်ငံရေးကြောင့်မဟုတ်လို့လမ်းနေပြန်မရအောင်လေ။ခုလိုမျိုးအခက်အခဲဖြစ်နေတဲ့အချိန်ဆိုတော့ဟိုမရှိတူရှိတူကိုမိသားစုနဲ့မဲ့အတူတူနေချင်တယ်။စကိုင်းတိုင်းဆိုလို့ရှင်ပူတော့ဆိုးတယ်လေ။လမ်းနေမှာဖမ်းတယ်။ပတ်စံနေတောင်းတယ်သူတို့။အာမြင့်ဆောင်ဆိုလို့ရှင်ပူဆူးတယ
်အမြဲဆုံးတရားကြီးကိုပြီးစီကျင်တယ်အာပြန်လဲပြန်တယ်အဲအကူအေးရမိသားစုရဲ့ဒုက္ခရောက်တယ်သူလဲနေတယ်ပြန်တယ်ဟိုတွေ့ခါထွက်ပြေးရတဲ့ချိန်ဆိုရင်လိုင်းမမီဘူးလေဖုန်းနေပါလေဆက်လုံးလေးရထောင်ကြတယ်အဲဆိုရင်စိတ်မြေပြန်တယ်
ထိုင်းနိုင်ငံကိုအခြေခံအလုပ်တွေလုပ်ကိုင်မှုထွက်လာကြသူတွေအများစုကထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒေသတွေကတိုင်းရင်းသားလူမျိုးစုတွေကိုအများဆုံးတွေ့ကြရပါမယ်။အခုချိန်မှာတော့အခက်အခဲတွေကြီးကြီးမားမားရင်ဆိုင်နေကြရတဲ့မြန်မာပြည်စကိုင်းတိုင်းနဲ့မကွေးတိုင်းကရှစ်မြင်းဆောင်နဲ့ငါးမြင်းဆောင်ကိုကင်ဆောင်ထားကြသူတွေအများစုကိုပါထိုင်းနိုင်ငံကအောက်ခြေလုပ်ငန်းခွင်တော်တော်များများမှာတွေ့မြင်နေကြရတာဖြစ်ပါလိမ့်ရှင်။
မင်းညိုလင်းတက်ဆက်ပေးကြပါရှင်။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင
်။မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဟာရွေးကောက်ပွဲအတွက်မှတ်ပုံတင်ဖို့ပြက်ကွက်တာကြောင့်ဖျက်သိမ်းလိုက်တဲ့အကြောင်းစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်။စစ်ကောင်စီကကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက် NLD ပါတီမှတ်ပုံမတင်တာကြောင့်နိုင်ငံရေးပါတီအဖြစ်ကအလိုလျောက်ပြက်ပြယ်သွားပြီဖြစ်ကြောင်းနိုင်ငံပိုင်သတင်းမှာဒီကနေ့ပဲကြေညာခဲ့ပါတယ်။ NLD ပါတီကတခက်နဲ့အနိုင်ရရှိခဲ့တဲ့2020ရွေးကောက်ပွဲမှာမဲမတမာမှုရှိတဲ့ဆိုတဲ့စွပ်စွဲချက်နဲ့2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အာဏာသိမ်းစစ်အာဏာသိမ်းမှုကြောင့်နောက်ဆက်တွဲနိုင်ငံရေးအခြေအတဲနဲ့လက်နက်ကင်ပရိပခါတွေပေါ်ပေါက်နေချိန်မှာပဲရွေးကောက်ပွဲနောက်တစ်ချိန်ကျင်းပဖို့စစ်အာဏာပိုင်တွေစီစဉ်နေတာပါစစ်ကောင်စီစီစဉ်ထားသလိုရွေးကောက်ပွဲကျင်းပမယ်ဆိုရင်ပရိပခါတွေပုံမကြီးထွားလာနိုင်လေလို့လည်းမြမအရေးအကဲခတ်တွေကသတိပေးနေကြပါတယ်ခင်ဗျာမြမနိုင်ငံမှာစစ်ကောင်စီစီစဉ်ကျင်းပတဲ့ရွေးကောက်ပွဲကြောင့်အကြမ်းဖက်မှုတွေသာတိုးလာစေပြီးရွေးကောက်ပွဲအကြောင်းပြဖိနှိပ်မှုတွေလည်းပိုပြီးများလာနိုင်တဲ့အကြောင်းနိုင်ငံတကာပြိပကလေးလာရေးအဖွဲ့ကြီး ICG ကသတိပေးထားပါတယ်။ရွေးကောက်ပွဲဟာယုံကြည်စိတ်ချလို့မရသလိုလက်ခံနိုင်စရာလည်းမရှိတဲ့အကြောင်းရွေးကောက်ပွဲကိုအကြောင်းပြပြီးစန့်ကျင်တဲ့အဖွဲ့အစည်းတွေကိုဖိနှိပ်ဖို့စစ်ကောင်စီဘက်ကတိုးပြီးလှုပ်လာနိုင်တဲ့အကြောင်းအစိုးရကစာမှရေးသားထားပါတယ်။2022ခုနှစ်အတွင်းမြန်မာနိုင်ငံမှာပြိပကတွေတိုးလာပြီးစစ်ရာဇဝဲမှုနဲ့လူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝဲမှုလို့သတ်မှတ်နိုင်တဲ့အကြမ်းဖက်မှုတွေရှိခဲ့သလိုစစ်တပ်ရဲ့ဖိနှိပ်မှုနဲ့ လူအခွင့်အရေးချိုးဖောက်မှုတွေဆက်ဆက်နေတဲ့အကြောင်း Amnesty International အဖွဲ့အစည်းကမနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ကုန်စည်နှုန်းလောင်စာစွန့်ရီတိုးမြင့်မှုကြောင့်ကျန်းမာရေးနဲ့တခြားလူမှုရေးကိစ္စတွေထိခိုက်ပြီးအချက်အတဲတွေနဲ့ပုံမှုရင်ဆိုင်နေရတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bax နဲ့ PJ Elliot တို့ဖြစ်ပါတယ်ဒေါက်တာရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်ဒေါက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရခက်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝါကြပါစေရှင်ကျမအလေးပါပါ
This program has come to you from the Voice of America, Washington.